ကဲယနေ့လို့တဲ့ကုသိုလ်ကောင်းမှုရဲ့အဖို့ဘာကကျေးဇူးရှင်ပုဂ္ဂိုလ်ပေါင်းဖို့အများတန်ပေးဝေမှုမိမိတို့အတွက်လည်းပဲနိဗ္ဗာန်ကိုအာရုံပြုပြီးတော့ရည်စဲချမှုဒီလုပ်ငန်းနဲ့တစ်ခုမပြုလုပ်မီမှာပြုလုပ်တဲ့မြတ်ကုသိုလ်ရဲ့အဆက်ပြီးတော့အနုမောဒနာတရားဟောကြားပေးပါမယ်ယနေ့သာသနာတော်နှစ်2548ခုနှစ်ကောဇာသက်ကလေး1368ခုနှစ်ဥရကူလာပြီးကျော်တရက်ခရစ်နှစ်2005ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့မှာစကိုင်းကြောင်ကိုမြတ်စွာဘုရားကြောင်တိုင်းသို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များကအေယာဝတီတိုင်းပုဂလိမြို့နယ်ကရုံအေယာရောင်မှနေထိုင်နေရဟန္တာရဲ့ဥတင်ွယ်ရဟန္တာရဲ့ဓမ္မတော်ချူချူဝင်းမိသားစုဖြစ်ပါတယ်အကြောင်းကံတာကရှမ်းကုန်မြို့ဗဟန်းမြို့နဲ့ရောင်တုံးကျောင်းတိုက်မှာပရိယတိပฏิပတိသာသနာတောင်ကိုထမ်းဆောင်နေတဲ့တာမဏိရှင်ဥတ္တမသင်္ကန်းတပိတ်ပြိပရာတန်စာဆင်ပြီးတော့တာမဏိရဟန်းပေါင်းတို့သွတ်သွင်းချီးမြှောက်ခြင်းဆိုတဲ့ဥပတံပရာကံဆောင်မင်္ဂလာလှုပ်ခြင်းဒီလုံငန်းမူတိကအပြင်ပြုလုပ်တယ်ပေါ့ရှင်ဥဒ္ဓမရဟန်းခံပေးခြင်းဥပတံပရကံဆောင်မြန်လာကိုပြုလုပ်ရင်းနဲ့သတိတောင်းရုံမြတ်စွာဘုရားကြောင်းတိုက်တန်ဃာတော်ရှင်မြတ်တို့အားလည်းပဲအာယုံကျွမ်းနေစွမ်းများဆက်ကတူတန်းကြခြင်းကြောင်းတိုက်ပေးခြင်းယောဂီသူတော်ရှင်များနဲ့တကွာလိုက်ပါလာတဲ့အပရိပတ်တို့အားလည်းပဲတရားချူဆွေးကြွေးမွေးအခမ်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုရှင်တစ်ရှင်ဥဒ္ဓမအားလည်းပဲကျမ်းတို့တို့အားအသက်တဲ့သင်္ကန်းတပိတ်ပြိတ္တာစတဲ့လူပဲပစ္စည်းများကိုလူတန်းကြခြင်းနောက်ပြီးတော့သင်တန်ကတော့ဆရာတော်ကြီး7ပါးတို့ကလည်းပဲတပါးတပါးလေးနဝကမ္မ3000ချက်စီ3000ချက်စီအပြင်လူတန်းခြင်းဓမ္မပူဇာနေရာချင်းမာတင်သင်္ကန်းကြီးစုံတစုံနောက်ပြီးတော့ဥကောကြီးဒေါ်စန်းကြီးမိသားစုတို့ကလည်းပဲနဝကမ္မ5000ကျက်ဥရွှေလာမိသားစုက5000ကျက်ဥတင်နဲ့ဒေါ်ချိုချိုဝင်းမိသားစုက5000ကျက်ကိုသူရဇောမခင်တီတာမူတမိမဆုလက်ဇောမိသားစုက3000ကျက်ဥလာဝင်ဒေါ်တန်းထေမိသားစုက1000ကျက်ဥမြင့်ကြီးဒေါ်ခင်လှလမိသားစုက1000ကျက်ဥသောမောင်ဒေါ်သိန်းတင်တမိဒေါ်တင်အောင်မိသားစုက3000ကျက်စသည်ဖြင့်စုပေါင်းပြီးတော့လူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုလုပ်တယ်ပေါ့အဲ့တော့ဒီကုသိုလ်ကောင်းမှုနဲ့ဆက်ပြီးတော့အာလောနေရာဒေသမြွေမှာတုံးနေကြတဲ့စကားတစ်ခုရှိတယ်ပေါ့လမ်းနေပါတယ်မှာလည်းပဲအလှကံနေပါတယ်တွေ့လို့ရှိရင်အာလုံစေတနာ3000ပြားချမ်းပြီးတော့ပုပ္ပမောင်စပရစေတနာစေနာ3000ပြားချမ်းပြီးတော့လူတန်းဒီလိုလူတန်းလို့ရှိရင်နိဗ္ဗာန်ရောက်နိုင်တဲ့စသည်ဖြင့်ဒီလိုလမ်းနေမှာလည်းပဲဆရာတော်ဒီတရားဟောတဲ့ကာမယောဒီစေနာ3000ဆိုတဲ့စကားဟာအာလုံဉာဏ်မဝဟာရအနေနဲ့ကိုပဲသုံးမိကြတယ်ပေါ့အဲ့တော့ဒီဝဟာရနဲ့ဆက်ပြီးတော့အာလုံဒါကိုပဲရှင်းရှင်းလင်းလင်းသဘောပေါက်အောင်ဆိုပြီးဘုန်းကြီးကဒီတရားကိုလည်းပဲသင်္ကုဒ္ဒရာနိကေချက်ကနိဗ္ဗာန်မှာလာတဲ့ဆက်လင်္ကာဒါနသုတ်တံကိုခြေစဉ်ပြီးတော့စေတနာ3000တရားလို့ဒီလိုပဲဟောကြားပေးပါစေနာ3000ကိုဟောကြားခြင်းနဲ့ပဲအလှူကံပုဂ္ဂိုလ်တွေဘက်ကအင်္ဂါ3ပါးလည်းပဲဟောကြားပြီးသားဖြစ်သွားပါလိမ့်မယ်အဲ့တော့ဒီရဟန်းကံတဲ့ဆိုတာဘုန်းကြီးတို့ဆရာရှင်တက်ရဲ့ယူဆရပါနဲ့တူတယ်ဆိုတော့သာသနာ့ဥယျာဉ်ကြီးထဲမှာမိမိတို့ပြိုးပင်တဲ့လာပြီးတော့ပြုစုပြိုးထောင်ကြခြင်းနဲ့တူတယ်တဲ့လောကမှာဥယျာဉ်တွေပါရှိတယ်ဒီဥယျာဉ်တွေကဘာလို့ဖို့လဲဆိုတော့မိမိတို့လူမှုရေးတွေစီးပွားရေးတွေနဲ့ပင်ပန်းပြီးတော့လွမ်းနယ်လာတဲ့ပုဂ္ဂိုလ်တွေဒီဥယျာဉ်တွေရောက်လို့ရှိရင်တပင်ပန်းမှန်နေအရေးအဝါတာတွေကောင်းကောင်းနဲ့ဝင်လဲရလို့ရှိရင်မောပြီးပြီးတော့စိတ်ကြည်လင်မှုအတွက်တိုင်းတိုင်းတိုင်းနဲ့နတ်ဥယျာဉ်ကြီးဖြန့်စည်းပြီးတော့ထားကြတဲ့ပုဂ္ဂိုလ်သက်ဆိုင်ရာပုဂ္ဂိုလ်တွေကတချို့လည်းပဲမိမိတို့ရဲ့အိမ်ဝိုင်းထဲမှာတစ်ပင်ပန်းမှန်လေးတွေစိုက်ပျိုးပြီးတော့အသေးစားလေးတွေဖြန့်စည်းကြတာဘာလို့ဖို့လဲဆိုတော့မိမိတို့တနေ့တာတနေ့တာမှာပင်ပန်းနွမ်းနေကြတာ စီးပွားရေးနဲ့ဆက်လို့လည်းပဲပြေးလိုက်ရလွှားလိုက်ရလောဘတွေဒေါသတွေလည်းပဲမဖြစ်ချင်မဲ့လည်းဖြစ်လိုက်ရအင်မတန်မှပင်ပန်းနေကြတယ်ဒီဥယျာဉ်နဲ့ရောက်တဲ့အခါမှာဒီဥယျာဉ်ရဲ့အေးတက်တဲ့ကြောင့်မိမိတို့မှာဒီအပူတွေခਿੱတရေးပြီးတော့စိတ်ချမ်းသာဖို့ဒီဥယျာဉ်ကြီးတွေဖန်ဆီးထားကြတယ်ဥယျာဉ်ထဲမှာလည်းပဲအလတ်တပင်တွေရောအရေးရတပင်တွေရောအလုံးစိုက်ပြုတ်ပြီးတော့ပြုစုပြောထောင်ထားကြတယ်ဒီလိုပဲမြတ်စွာဘုရားရဲ့သာသနာတော်ကြီးကလည်းပဲဥယျာဉ်ကြီးနဲ့တူတယ်အဲ့ဒီဥယျာဉ်ထဲမှာတစ်ပင်မျိုးစုံပေါ့ဆရာတော်ကြီးရဲ့သီလတမာတိပညာရအင်မတန်မှရိတ်အဝတ္တတီတွေဘာတွေမျိုးစုံရှိတဲ့တစ်ပင်ကြီးတွေရှိတယ်လို့ပဲဒီလိုပဲငငယ်ရွယ်ရွယ်စာတင်သားအနေနဲ့တစ်ပင်လေးတွေလည်းပဲရှိနေကြတယ်အဲ့ဒီတစ်ပင်လေးတွေရဲ့တစ်ပင်ပြူတစ်ပင်ကိုမိမိတို့ယနေ့ပြုစုပြောထောင်ကြတယ်လို့ဒီလိုအာရုံပြုပါအဲ့တော့ပြုစုပြောထောင်တဲ့နေရာမှာလည်းပဲဒီတစ်ပင်ဟာမိမိတို့ပြုစုပြောထောင်လိုက်တဲ့အတွက်ကြီးလာတဲ့အခါမှာအာလုံးအရေးတွေပါရင်ပြီးအသီးတွေပါရင်ရှိလာပြီဆိုရင်သဝန်ကျင်ရလာတဲ့ငှက်တွေအတွက်ရောလူတွေအတွက်ရောအာလုံးကရိတ်ကိုရင်အသီးစားခြင်းအပြင်အာလုံးတတ္တဝါတွေချမ်းမြေ့နေတယ်ပေါ့ဒီလိုပဲမိမိတို့ပြုစုပြောထောင်လိုက်တဲ့ဒီအရှင်ဥတ္တမဆိုတဲ့ရဟန်းသူစာတင်သားတစ်ပင်လေးဟာတကယ်လို့မိမိတို့ရဲ့ပြုစုပျိုးထောင်မှုကြောင့်ကြီးကျယ်ပြီးတော့အရေးအဝါဒတွေပေးနိုင်ပြီဆိုရင်တစ်ချိန်မှာဒီရဟန်းတော်ကိုအကြောင်းပြုပြီးတော့တရားဒဂမတွေဟာဒါနသီလဘာဝနာဆိုတဲ့အနှစ်တွေကိုစုနိုင်ကြမှာပေါ့အဲ့တော့ရဟန်းတော်ဟာလည်းပဲမိမိရဲ့တန်တမ်းမှာနှစ်သာရရှိအောင်သီလတမာတိပညာဆိုတဲ့အနှစ်တွေတည်အောင်လုပ်ရတယ်။တရားဒဂမတွေကလည်းပဲရေလောင်းပေါင်းတင်ပြီးတော့ဒီအနှစ်တွေတည်အောင်ဝိုင်းပြီးတော့ပြုစုတဲ့နေရာမှာပြုစုမမှားဘူးလို့ပြောရတယ်။ရဟန်းတော်တစ်ပတ်ကလည်းပဲဘယ်လိုလဲဆိုတော့ဒီပစ္စည်းလေးပါဆိုတာမရှိမဖြစ်လိုအပ်တဲ့ပေါ်သင်္ကန်းဆွမ်းကြောင်းစီသောနေကျမ်းမာရေးအတွက်ပစ္စည်းလေးပါမရှိမဖြစ်လိုအပ်တာတော့မှန်တယ်ဒါပေမဲ့လို့ဒီပစ္စည်းလေးပါကိုယခုယဟန်တကားတွေဓမ္မတွေယဟန်တကားတွေခံယူလိုက်ပြီဆိုတော့ပစ္စည်းလေးပါတောင်းယူတယ်ပေါ့အဲ့ဒီယူလိုက်တဲ့ပစ္စည်းလေးပါကိုမိမိကအသုံးချပြီးတော့ဒီပစ္စည်းလေးပါဆိုတာတကယ်တော့မရှိမဖြစ်လိုအပ်တာမှန်ပေမဲ့လို့တိတ်ပြီးတော့မျက်နှာမှုနဲ့ကိုယ်ကိုယ်မှုအပရောက်သွားပြီးမမောသွားပြီဆိုရင်ဒီပစ္စည်းလေးပါကိုယ်အပယ်ဆွဲချတတ်တာပဲဒါကြောင့်မို့ပစ္စည်းလေးပါမရှိမဖြစ်လိုအပ်တာမှန်တယ်သို့တော့ဒီပစ္စည်းလေးပါပေါ်တက်မှတ်လွန်ပြီးတော့တွေ့တာလွန်သွားလို့ရှိရင်လည်းဒီပစ္စည်းလေးပါကကိုယ့်ကိုအပယ်ဆွဲချတတ်တဲ့အတွက်ဒီပစ္စည်းလေးပါကိုအသုံးချရတယ်ပေါ့ဘုန်းကြီးတို့တိုက်တွေပါတောက်တဲ့အခါမှာဖရာတွေပါတည်တဲ့အခါမှာဉာဏ်ဆိုတာမရှိမဖြစ်လိုအပ်ပါပါဒါပေမဲ့လို့ဒီဉာဏ်ဟာဘုန်းကြီးတို့ပြီးသွားတဲ့အခါမှာကိုယ်ကိုယ်ချိတ်ကပ်ဖို့မဟုတ်ဘူးတဲ့ဒီဉာဏ်ကိုအသုံးပြုပြီးတော့မိမိတို့လိုအပ်တဲ့အိမ်ဘူးတွေပါတိတင်ဖို့မိမိတို့လိုအပ်တဲ့အဆောက်အဦဆောက်ဖို့ဒီဉာဏ်ကိုကိုယ်ကိုယ်ပွင့်မဟုတ်ဘူးဉာဏ်ကိုသုံးချပြီးတော့လိုအပ်တဲ့အကျိုးပြီးစီးအောင်လုပ်ရတာမရှိမဖြစ်လိုအပ်ပြီးတော့ကိုယ်ကိုယ်ပွင့်မဟုတ်တဲ့လို့ဒီပစ္စည်းလေးပါဆိုတာလည်းမရှိမဖြစ်တန်ဃာတော်ရှင်မြတ်တွေအတွက်အရေးကြီးလိုအပ်တာမှန်ပေမဲ့လို့ဒီပစ္စည်းလေးပါမမှန်မမွန်နဲ့မအံ့မယာနည်းတွေနဲ့ရှာဖွေစရာမလိုဘူးတဲ့သူ့လေလိုလျောက်ဓမ္မိယလက်တာတရားသဖြင့်ဖြစ်လာရင်လည်းဒီပစ္စည်းလေးပါကိုသုံးချပြီးတော့ကိုယ့်ရဲ့သီလသမာဓိပညာကြီးတွေညှင့်တယ်အောင်ကြိုးစားရမယ်လို့တရားတော်ဘက်ကလည်းဒီလိုသဘောပေါက်ရတယ်ပေါ့တရားတော်မှာဒီဘက်ကလည်းပစ္စည်းလေးပါထူထမ်းတဲ့အခါမှာတစ်ပင်တစ်ပင်ဆိုင်တဲ့အခါမှာရေလောင်းများလွန်းလို့ရှိရင်လည်းပဲဒီတစ်ပင်ဟာအမြစ်ပုံပြီးတော့ပေသွားတတ်ပါတယ်ဒီလိုမှမဟုတ်တဲ့တစ်ပင်ဆိုင်ပြီးတော့မေးလျော်ပြီးတော့ထားလိုက်လို့ရေမလောင်းမိပြန်ရင်လည်းပဲရေငဲ့ပြီးတော့ခြောက်သွေ့ပြီးတော့ပေသွားတတ်တယ်ဒီလိုပါပဲရဟန်းတော်ဒီဟုဆိုတစ်ပင်ပြူလေးကြီးဆိုင်ပြီးတော့ရဟန်းခံပြီးဆိုရင်မိမိတို့ပစ္စည်းလေးပါရှိကိုများလည်းမများအောင်နည်းလည်းမနည်းအောင်လောင်းပေးရပါအဲ့တော့ပစ္စည်းလေးပါများလုံးနဲ့ဆိုတော့ဘာပြောတော့ဆိုတော့မာမယာပစ္စည်းတွေကင်မရာတွေဘာတွေစသည်ဖြင့်လူသုံးတာတွေသွားပြီးတော့ဓာတ်တွေသွားပြီးတော့ထောက်ပံ့ပြီးလို့ရှင်လည်းပဲဒီတစ်ပင်လေးဟာအမြစ်ပုတ်ပြီးတော့ရေလောင်းများပြီးတော့ပေတတ်တယ်ပေါ့တကယ်လို့ဒီကျမ်းတော်ရဲ့လိုအပ်ချက်ဖြစ်တဲ့ပညာသင်ကြားတဲ့နေရာမှာစာအုပ်စာတမ်းတွေနောက်ပြီးတော့နေ့စဉ်သွားလာနေတဲ့နေရာမှာဆွမ်းအတွက်တို့သင်္ကန်းအတွက်ဒီလိုလိုအပ်တဲ့ပစ္စည်းတွေမလူမိပြန်ဘူးဆိုရင်ဒီတစ်ပင်လေးဟာရေငတ်ပြီးတော့မြစ်ချောက်ပြီးတော့ပေတတ်တယ်တဲ့ဒါကြောင့်မို့ရေလောင်းတဲ့နေရာမှာလည်းပဲတစ်ပင်လေးတစ်ပင်တွေပြည့်စုံတဲ့နေရာမှာရေလောင်းမများလွန်အောင်ရေလောင်းမနေလွန်အောင်ဘယ်ဥစ္စာရတယ်မိမိတို့ကလည်းပဲ မဟုတ်မဟုတ်ပစ္စည်းတွေတွားပြီးတော့လှူလို့ရှင်လည်းပဲပျက်စီးပြီးတော့သာသနာဘုံကရွေလျောပြီးတော့အမျက်ပုတ်သွားတတ်ပါပါလူအပ်တဲ့သင်္ကန်းဆွမ်းကြောင်းစီမမြတ်တာဘူးဆိုရင်လည်းပဲစိတ်ညစ်ပြီးတော့သာဥစရံသာမပြည့်စုံရင်လည်းပဲစိတ်ညစ်ပြီးတော့လူထွက်ပြီးသွားတတ်တာအမျက်ချောက်သွားတတ်တယ်လို့ရှင်းစီရတော်တွေကဒါကြောင့်မို့ဒီသာသနာပေါ်မှာသာသနာဥယျာဉ်ကြီးထဲမှာယဟန်တော်ဆိုတဲ့တစ်ပင်ပြူလေးတွေတိုက်တဲ့အခါမှာကြီးတွေလည်းပဲပစ္စည်းလေးပါဆိုတဲ့ကြီးကိုအတင်းလည်းပဲအများကြီးလည်းပဲမလောင်းမိအောင်မလောင်းမလည်းပဲမနေမိအောင်ညံနဲ့ချင့်ချိန်ပြီးတော့လိုအပ်တာတွေကိုတူပြီးတော့မလိုအပ်တာတွေဘာတွေကိုမတူမိအောင်ဒါမျိုးလေးနဲ့ချင့်ချိန်မယ်ဆိုရင်ဒီတစ်ပင်ဟာဒီသာသနာယဟန်တော်ဆိုတဲ့ဒီတစ်ပင်ဟာကြီးလာတဲ့အခါမှာတရားဓမ္မတွေအတွက်တစ်တပင်ကောင်မှတတောင်းသားနိုင်ဆိုတဲ့အတိုင်းအားလုံးဝိုင်းပြီးတော့နားပူပြီးတော့ဒီယဟန်တော်ကိုကြောင်းပြီးတော့မိမိတို့သီလသမာဓိပညာသို့မဟုတ်ဒါနသီလဘာဝနာဆိုတဲ့အနှစ်တွေတိုးပွားအောင်ကြိုးစားရပါမယ်တဲ့ဒါတရားဓမ္မတွေဘက်ကယဟန်တော်ရဲ့တစ်ပင်ကိုကြောင်းပြီးတော့ကိုယ့်ဘက်ကဒါနသီလဘာဝနာတွေတိုးပွားအောင်ကြိုးစားရပါမယ်ကျမ်းတော်လည်းပဲတရားဓမ္မတွေကိုအကြောင်းပြုပြီးတော့မိမိဘက်ကဒါနသီလဘာဝနာတွေလုပ်တဲ့တရားဓမ္မတွေကိုမှီပြုပြီးတော့သီလတမာတွေပညာဆိုတဲ့အနှစ်တည်းအောင်ကြိုးစားရပါတယ်အနှစ်မတည်လို့ရှိရင်လည်းပဲတစ်ပင်ကြာကြာမကင်ဘူးဆိုတဲ့သုံးမစကားလေးတွေကိုဘုန်းကြီးကတစ်ဆင့်ပြန်လည်ပြီးတော့ပြောကြားပေးခြင်းဖြစ်ပါတယ်အဲ့တော့စောစောကဟောကြားမယ်ဒီအလှူခံပုဂ္ဂိုလ်ဘက်ကရောအလှူပေးဘက်ကဘက်ကရောအာလုံးပြည့်စုံရမယ်အင်္ဂါနဲ့ဆက်ပြီးတော့ဒီသလင်္ကာဒါနတုတ်တံကိုခြေခံပြီးတော့ဘုန်းကြီးကသလင်္ကာဒါနတုတ်တံကိုစေရနာသုံးတော်ဆိုတဲ့အမည်နဲ့အနုမောဒနာတရားနှင်းငယ်ဟောကြားပေးနေပေါ့တဏှိရောဂါမှာမြတ်စွာဘုရားရှင်ကိုရောမြတ်တာဝတိကြီးဇေတဝန်ကျောင်းမှာတရင်သုံးတော်မူတဲ့အချိန်ပေါ့အဲ့ဒီအချိန်မှာမြတ်စွာဘုရားကဒိဗ္ဗစကုပင်မြင်နဲ့လှမ်းပြီးတော့ကြည့်လိုက်တဲ့အခါမှာဝေလူကန္တတိမြို့မှာနန္ဒမာတာဆိုတဲ့မြို့သမီးဥပတိကမာကြီးတယောက်ကအရှင်သာရိပုတ္တရာရှင်မုဂ္ဂလမူရှိတဲ့တန်ဃာတော်ရှင်မြတ်ကြီးဆုံးကတ်တဲ့ပေါ့ဆုံးကတ်တာလည်းပဲမြတ်စွာဘုရားကကြည့်လိုက်တဲ့အခါမှာရှင်သာရိပုတ္တရာမူရှိတဲ့ရှင်မုဂ္ဂလမူရှိတဲ့တန်ဃာတော်ရှင်မြတ်ကြီးဘက်ကလည်းအင်္ဂါ၃ချက်တိတ်ပြီးတော့စင်ကြယ်နေတာတွေ့ရအလူပေးတဲ့အနန္တမတ္တဥပတိကအမျိုးသမီးကလည်းစေနာသုံးတန်ပြတ်တန်းပြီးတော့ဂုံပကသနမဖတ်တဲ့နဲ့ရိုးရိုးသားသားစေရနာသံပံလေးနဲ့လူနေတာတွေ့တော့မြတ်စွာဘုရားကအဲ့ဒီတာဝတိပီဇေတဝန်ကျောင်းကနေပြီးတော့လှမ်းပြီးတော့ဒေဝစကုနဲ့ကြည်ရင်နဲ့အဲ့ဒီတာဝတိပီဇေတဝန်ကျောင်းကပြိတ္တဒီတရားဟောကြားတော်မူခဲ့ဧတာဘိကဝေဝေလူကန္တတိအနန္တမတ္တဥပတိကသာရိပုတ္တမောဂလနာပမုခိဘိက္ခုတံကေသာလင်္ကသမနာပတံတက္ကိနံပရိဒါပေတိတဲ့မဖို့နေဝန်လူလာမြို့သားမြို့သမီးတို့တဲ့ဝေလူကန္တတိမြို့မှာနေတဲ့နန္ဒမာတာဆိုတဲ့ဥပတိကမဟာသာရိပုတ္တမောက္ခံမူရှိတဲ့ယဟန်တန်ဃာတော်ရဲ့ထံမှာအင်္ဂါ6ပါးနဲ့ပြည့်စုံတဲ့မြတ်တော်သူကိုပေးလူနေတယ်ဆိုပြီးတော့မြတ်စွာဘုရားကတာဝတိကြီးရည်ပြီးတော့ဒေဝသူပိန်ကြီးနဲ့ကြည့်ပြီးတော့တာဝတိပီဇေတဝန်ကျောင်းမှာရှိတဲ့ယဟန်ပရိသတ်လူပရိသတ်ကိုဒီတရားဟောတော်မူခဲ့တယ်။အဲ့တော့မြတ်စွာဘုရားကမဂ္ဂုနိဗ္ဗာန်လိုလားမြတ်တာမြတ်မီတို့တဲ့အလှူတစ်ခုလုတ်တဲ့နေရာမှာအလှူခံဘက်တန်ဃာတော်ရှင်မြတ်တွေကဘက်ကလည်းပဲအင်္ဂါ၃ချက်အလှူပေးတဲ့တရားဓမ္မတွေဘက်ကလည်းပဲအင်္ဂါ၃ချက်အဲ့ဒီလိုအင်္ဂါ၆ချက်နဲ့တာပြည့်စုံသွားပြီဆိုရင်အဲ့ဒီအလူဒါနာသိပ်ပြီးတော့ကြီးကျယ်တယ်တဲ့အဲ့ဒီအလူကုသိုလ်ရဲ့အရေးအတွက်ဟာသမုဒ္ဒရာ၄သိန်းမှာရှိတဲ့ရေတွေကိုပြည်တောင်းနဲ့ချင်တွတ်တဲ့အခါမှာသမုဒ္ဒရာရဲ့ရေတွေကတော့ပြည်တောင်းပေါင်းဘလောက်ရှိတယ်ပြည်တောင်းပေါင်းဘယ်နေရာရှိတယ်ပြည်တောင်းပေါင်းဘယ်နှထောင်ရှိတယ်ပြည်တောင်းပေါင်းဘယ်နှတောင်းရှိတယ်လို့သမုဒ္ဒရာရဲ့ရေတွေကိုရေတွက်လို့မရတဲ့လို့ပဲအတာဘောအတင်ချီရောအပမေရောမာဥတကခန္တော်တွေဝသင်္ကန်ကိစ္စတိတကယ်တော့အဲ့ဒီသမုဒ္ဒရာလေးခြင်းရဲ့ကြီးကိုပြည်တောင်းနေတဲ့ချင်းတွက်လို့မရဘူးတကယ်တော့သူတို့ကအတင်ချီရောအပမေရောမာဥတကခန္တော်တွေဝတကယ်တော့အင်မတန်ရေတွက်လို့မရတဲ့ယေစုရေဝဲကြီးလို့ဒီလိုပဲပြောလို့ရတယ်တဲ့အလူခံပုဂ္ဂိုလ်ဘက်ကလည်းပဲအင်္ဂါ၃တန်အလူပေးတဲ့ဓမ္မတွေဘက်ကလည်းပဲစေနာ၃တန်ဒီအင်္ဂါတွေနဲ့သာပြည့်စုံလို့ရတော့ဒီမျိုးသားမျိုးသမီးရဲ့စိတ်ထဲမှာကုသိုလ်တွေကရေတွက်လို့ကိုမရဘူးဘယ်အကျိုးတွေပေးမယ်လို့ပြောလို့ကိုမရဘူးနောက်ဆုံးနိဗ္ဗာန်အထိဥပနိတ္တိယတတိယပေးနိုင်တယ်တဲ့အဲ့တော့ကြောင်းမြောင်ပြန်လိုက်ပေါ့ အလူကံပုဂ္ဂိုလ်ကပတ်ကလည်းပဲအင်္ဂါတွေချူရင်းအလူပေးတဲ့ပုဂ္ဂိုလ်ကလည်းစေနာသုံးတန်ကိုအဓိကမထားဘဲနဲ့ဂုံပကတနာတွေတော့ဥတည်နေလို့ရှိရင်တော့ဒီကုသိုလ်ရဲ့အကျိုးဟာရေတွက်လို့ရတယ်ဆိုတဲ့အဓိပ္ပာယ်ပြန်ပြီးတော့ဇတိတွေကနေရာချင်းကြောက်သွားတာပါရေတွက်လို့ရတယ်ဆိုတာလောကီအကျိုးလေးထက်တလောက်ပြီးပြီးတော့နိဗ္ဗာန်မရောက်စေနိုင်ဘူးဒီဒါနအတွက်တန်တရာတောင်ရှည်သေးတယ်လို့ဒီအင်္ဂါတွေနဲ့မပြည့်စုံရင်ဒီအဓိပ္ပာယ်ကိုပြန်ပြီးတော့ပေါ်လို့ရပါဘူးအဲ့တော့မြတ်စွာဘုရားကအဲ့ဒီလိုပဲတဲ့သမုဒ္ဒရာတွေရှိတဲ့ဒီတွေဟာရေတွက်လို့မရဘူးလို့ပဲဒီအင်္ဂါ6တန်နဲ့ပြည့်စုံတဲ့အလှကြီးကိုပေးလှူတဲ့ဒကာဒကာမတွေကလည်းပဲအမျိုးသားမျိုးသမီးတွေကလည်းပဲသူတို့ရဲ့နှလုံးသားထဲမှာဖြစ်သွားတဲ့ကုသိုလ်အစဉ်တွေဟာဘယ်အကျိုးကိုတော့ပြင်ပေးပါတယ်စသဖြင့်ဘလို့မှရေတွက်လို့မရတော့ဘူးတဲ့နောက်ဆုံးတော့နိဗ္ဗာန်ချမ်းသာတိဥပနိတ္တိယတတိနဲ့ပေးနိုင်တယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီလိုဥပမာတွေပေးပြီးတော့ဟောကြားတယ်ပေါ့အဲ့တော့ရှင်းဥစွာပြောမယ်ပေါ့အဲ့တော့ကောင်းပြီအလှကံပုဂ္ဂိုလ်ဖြစ်တဲ့တန်ဃာတော်ရှင်မြတ်ဒီဘက်ကအင်္ဂါ3ဒဏ်နဲ့ပြည့်စုံရမယ်လို့ပြောတယ်ပေါ့အဲ့တော့အလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးနဲ့ပြည့်စုံရမယ်ဆိုတာဘာတွေလဲဆိုတော့မြတ်စွာဘုရားကကိုတော်တိုင်းပဲမေးပြီးတော့ဒီပု္ပ္ပစာကိုကိုတော်တိုင်းပဲပြန်ပြီးတော့ဖြေခဲ့တယ်ပေါ့ဣဒာဘိကဝေပတိကာယကဝိတရာဂဝါဝန္တိရာဂဝိနည်းယဝပတိပန္နာဝိဒါဒေါသဝါဝန္တိဒေါသဝိနည်းယဝပတိပန္နာဝိဒါမောဟဝါဝန္တိမောဟဝိနည်းယဝပတိပန္နာတဲ့မဟုတ်နိဗ္ဗာန်လို့တာမြတ်တမ်းလူသမီးတို့တဲ့တန်ဃာတော်ရှင်မြတ်အတုခံဘက်ကအင်္ဂါ3ချက်နဲ့ပြည့်စုံရမှာဆိုတာအမြင့်ဆုံးအဖြစ်ပြောလို့ရှိရင်တော့နံပါတ်1လောဘတရားကြီးကင်းစင်နေတဲ့ရဟန္တာရှင်မြတ်ကြီးဖြစ်ရနံပါတ်2ဒေါသတရားကြီးကင်းစင်နေတဲ့ရဟန္တာရှင်မြတ်ကြီးဖြစ်ရနံပါတ်3မောဟတရားကြီးကင်းစင်နေတဲ့ရဟန္တာရှင်မြတ်ဖြစ်ရတဲ့အဲ့ဒီလိုလောဘတရားဒေါသတရားမောဟတရားကိုမတ်ဖို့နဲ့မြစ်ပြတ်တက်ပြတ်ထားတဲ့အခါတက်ပြည်နေရလို့ပေါ်တဲ့ဉာဏ်အရှင်မြတ်ကြီးဖြစ်လို့ရှိရင်အင်္ဂါ3ချက်ပြည့်စုံပြီတဲ့အဲ့တော့ဒါရမလားဆိုတော့ရာဂဝိနည်းယဝပฏิပန္နာဒေါသဝိနည်းယဝပฏิပန္နာမောဟဝိနည်းယဝပฏิပန္နာတဲ့အဲ့တော့လောဘဒေါသမောဟတွေကင်းစင်တဲ့ဉာဏ်အရှင်မြတ်မှာအင်္ဂါ3ချက်နဲ့ပြည့်စုံတာလားဆိုတော့မဟုတ်ပါဘူးတဲ့ဒီတာမဏေလေးပဲဖြစ်ပေပုထုဇဉ်ဉာဏ်ဖြစ်ပေပြီလောဘဒေါသမောဟငြိမ်းချမ်းဖြစ်တဲ့အကျင့်မှန်တွေကိုကျင့်နေလို့ရှိရင်လည်းပဲအင်္ဂါ3ချက်နဲ့ပြည့်စုံတယ်လို့ယူဆလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ခုခေတ်မှာကဘုရားကယဟန္တာတဲ့ဘာကယဟန္တာတဲ့စသည်ဖြင့်ဓာမျိုးတွေရှိတတ်တယ်ပေါ့။မြတ်စွာဘုရားရှင်လက်ထက်ကလည်းပဲဓာမျိုးတွေရှိတယ်။ကောသလမင်းကြီးကဝိုးမိုးတဲ့ဒိဋ္ဌိကိုယဟန္တာချင်ခဲ့ဘူးတယ်ပေါ့။မြတ်စွာဘုရားကလူဝကြောင့်ဖြစ်တဲ့ပုဂ္ဂိုလ်တွေဟာဘသူကတော့ဉာဏ်နာဘသူကတော့သောတာပန်ဆိုတာသိဖို့ခရင်တဲ့အကြောင်းဟောခဲ့ပြီးပြီပေါ့အဲ့တော့မိမိတို့မျက်မြင်အားဖြင့်တော့ဘလို့ပုဂ္ဂိုလ်တွေကလောဘဒေါသမောဟငြိမ့်တယ်လေငြိမ့်အောင်ကျင့်တယ်လေဆိုတာဒါဟာအရေးကြီးတဲ့စံလေအဲ့တော့လူကံပုဂ္ဂိုလ်တွေဖြစ်ပြီဆိုလို့ရှိရင်ဉာဏ်တော်တွေတန်ဃာတော်ရှင်မြတ်တွေဘက်ကနံပါတ်1လောဘငြိမ့်ချောင်းဖြစ်တဲ့အကျင့်မှန်ကိုကျင့်နေရမယ်တဲ့နံပါတ်2ဒေါသငြိမ်းချမ်းဖြစ်တဲ့အကျင့်မှန်ကိုကျင့်နေရမယ်။နံပါတ်3မောဟငြိမ်းချမ်းဖြစ်တဲ့အကျင့်မှန်တွေကိုကျင့်နေရမယ်။အဲ့ဒီအကျင့်မှန်တွေကျင့်နေပြီဆိုရင်သံဃာတော်ရှင်မြတ်တည်းအတွက်ကအင်္ဂါ3ချက်ထိုက်တဲ့လောက်ပြည့်စုံပြီလို့ဒီလိုထာဂရာတွေကဒီလိုပဲဝေဖန်ပြပါပါ။လောဘဒေါသမောဟကင်းစင်တဲ့ဘုရားကျမ်းစာတွေကတော့ဒါပြောစရာကိုမလိုတော့ဘူး။ယခုလက်ရှိသံမုဒ္ဓိသံဃာတော်ရှင်မြတ်တွေလည်းပဲလောဘဒေါသမောဟငြိမ်းချောင်းအကျင့်ကျင့်နေပြီဆိုရင်ဒါအင်္ဂါ3ချက်နဲ့ထိုက်တဲ့လောက်ပြည့်စုံပြီလို့ယနေ့ဒကာဒကာမတွေကမိမိတို့ရဲ့စိတ်ထဲမှာစံဖြစ်နေတာဆုံးဖြတ်ချက်ချလို့ရတယ်ပေါ့အဲ့တော့မေးပြန်ရှိတယ်ပေါ့ရှင်ဘုရားတပည့်တော်ကလူသားတွေလူသားတွေဆိုတော့လောဘဒေါသမောဟငြိမ်းအောင်ကျင့်နေတယ်ဆိုတာတပည့်တော်ကဘလို့နည်းနဲ့သိရမှာလဲလို့မေးခွန်းတစ်ခုမေးစရာရှိတယ်အဲ့တော့ရွှေစင်မစစ်ကိုသိကြည့်ရင်မှတ်ကြောက်တင်ကြည့်ရတယ်ပေါ့မှတ်ကြောက်တင်တဲ့အခါမှာရွှေစင်မစစ်သိရတယ်လို့ပဲမိမိတို့ရဲ့စိတ်ထဲမှာလည်းတန်ဃာတော်ရှင်မြတ်တွေကလောဘဒေါသမောဟငြိမ်းချမ်းအကျင့်ကျင့်မကျင်ဆိုတာကိုယ့်ရဲ့မှတ်ကြောက်စံလေးတွေနဲ့တင်ကြည့်ပိဋကတ်ထဲမှာရှာကြည့်လို့ရပါတယ်အဲ့ဒါကိုဘုန်းကြီးကနင်းနေပြောပြမယ်ပေါ့မြတ်စွာဘုရားကသူ့ရဲ့သာသနာတော်မှာဉာဏ်သာမဏေတွေဝတ်လာပြီဆိုလို့ရှိရင်ဘုရားရှင်လက်ထက်ကလည်းတွားပြီးတော့သကုပါလမထေရတို့ရှိကတ္တဘဗျာရှင်လက်ထက်တုန်းကလည်းပဲဒီတာဒီအရှင်ကပိလယန်းကြီးတို့ဉာဏ်တော်တို့တွားပြီးတော့မြတ်စွာဘုရားကိုမေးလေရှိကြတယ်ပေါ့ မြတ်စွာဘုရားကလည်းသူ့ရဲ့သာသနာတော်မှာလုံနှမျိုးရှိတယ်လို့ပြည့်ညက်တော်မူခဲ့တယ်ပေါ့အဲ့တော့လုံနှမျိုးကဘာလို့ဆိုတော့ကန္တာဒုဒဝိပဿနာဒုဒကန္တာဒုဒဆိုတဲ့နေရာကမှာသာပေကျမ်းဂန်နဲ့သင်ပို့ချပြီးတော့တရားဟောတရားပြလုပ်တယ်ပေါ့တကယ်လို့ကိုယ်မှပညာဘုဒ္ဓလည်းမရှိပါဘူးကျမ်းမာကြီးလည်းပဲမကောင်းပါဘူးဉာဏ်လည်းမမီပါဘူးဆိုရင်လည်းပဲကိုယ့်ရဲ့တကူကြီးတစ်ခါရကိလေသာငြိမ်းချောင်းဖြစ်တဲ့တမထဝိပဿနာကြီးကျင့်နေပြီဆိုရင်ဒါကိုဝိပဿနာဒုဒအဲ့တော့ပရိယတိနဲ့ပฏิပတိတောင်းနှမျိုးပဲရှိတယ်လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့အဲ့တော့လောဘဒေါသမောဟငြိမ်းချောင်းခြင်းကိုကျင့်နေဆိုရင်ဘယ်ဆန်နေနဲ့ရွေးမလဲဆိုရင်နံပါတ်လုံလုံပိုင်းဆိုင်ရာမှန်ကန်ရမယ်လို့ဒီလိုနံပါတ်1ချက်မှတ်လိုက်ပါနံပါတ်1လုံငန်းပိုင်းဆိုင်ရာမှန်ကန်ပြီးတော့နံပါတ်2ဒီလုံငန်းပိုင်းပေါ်မှာစိတ်စည်တနာမှန်ကန်ရမယ်တဲ့ဒီနှစ်ချက်နဲ့ပြည့်စုံတာလောဘဒေါသမောဟငြိမ်းချောင်းခြင်းကျင့်တယ်လို့ခေါ်ပြီးတဲ့အဲ့တော့ပြန်ပြီးတော့ပြောပါမယ်။လောဘဒေါသမောဟငြိမ်းချောင်းခြင်းခြင်းမခြင်းသိခြင်းလို့ရှိရင်စံလေးတွေရွေးကြည့်တဲ့နံပါတ်1လုံငန်းပိုင်းဆိုင်ရာမှန်ကန်မှုရှိရနံပါတ်နဲ့အဲ့ဒီလုပ်ငန်းပေါ်မှာလည်းပဲစိတ်စေတနာမှန်ကန်မှုရှိရမယ်တဲ့ဒီနှစ်ချက်နဲ့ပြည့်စုံရင်လောဘဒေါသမောဟငြိမ်းချောင်းခြင်းကျင့်တယ်လို့ခေါ်တယ်တဲ့အဲ့တော့လုပ်ငန်းပိုင်းတွေမှန်ကန်မှုဆိုတော့စောစောကဘုန်းကြီးပြောတယ်လို့ပဲမြတ်စွာဘုရားမိန့်တော်မူခဲ့တယ်။ဉာဏ်တော်တွေမှာလုပ်ငန်းနှမျိုးပဲရှိတယ်တဲ့ပရိယတိသာပေခြင်းငန်းတရားပို့ချတရားဟောတရားပြနံပါတ်1ပฏิပတ္တိပညာဘုဒ္ဓတာလည်းပဲမရှိဘူးသို့မဟုတ်ကျမ်းမာကြီးကမကောင်းပါဘူးဆိုရင်တကူရတကရကိရိတာငင်းချောင်းအတွက်သမထဝိပဿနာတွေကျင့်ဒီအလုံးနှလုံးလုံနေပြီဆိုရင်ဉာဏ်တော်ရဲ့လုပ်ငန်းပိုင်းဆိုင်ရာမှန်ကန်နေပြီတဲ့ကြောင်းညောင်ပြန်ကြည့်လိုက်မြတ်စွာဘုရားကပရိယတိပฏิပတ္တိအလုပ်ကိုလုပ်ပါလို့ဖွင့်ပြခဲ့တယ်အလုပ်မှမဟုတ်ဘဲနဲ့ဒီလုပ်ငန်းနှလုံးကိုမလုပ်ဘဲနဲ့အခြားစီးပွားရေးတွေဘာတွေများတွေလုပ်ပြီးဆိုရင်ခုခေတ်မှာလုပ်ငန်းတွေအပေါတောင်ပေါ်ပါတယ်အဲ့တော့ပရိယတိပฏิပတိမလုပ်ဘဲနဲ့ကြံတဲ့စီးပွားရေးတွေလုပ်တယ်လုပ်ပြီဆိုလို့ရှိရင်လုပ်ငန်းပိုင်းဆိုင်ရာစပြီးတော့မှားယွင်းသွားပြီအဲ့ဒါလို့မှားယွင်းသွားရင်ပရိယတိပฏิပတိမလုပ်ဘဲနဲ့အလုံးမှားပြီဆိုရင်ကိုယ့်ကိုစစ်ကြည့်လိုက်ဒါလောဘငြိမ်းချောင်းခြင်းကျင့်နေသလားလောဘတိုးချောင်းခြင်းကျင့်နေသလားဒေါသငြိမ်းချောင်းခြင်းကျင့်နေသလားဒေါသတိုးချောင်းခြင်းကျင့်နေသလားမောဟငြိမ်းချောင်းခြင်းကျင့်နေသလားမောဟတိုးပွားချောင်းခြင်းကျင့်နေသလားဆိုတော့ကိုယ့်ကိုယ်ဆုံးဖြတ်ကြည့်ရင်ဒါဆိုသိလောက်တော့ဒီတဲ့ဒါကြောင့်မို့လုံမန်းတိုင်းဆိုင်ရာမှန်ကန်ရမယ်ဆိုတာမြတ်စွာဘုရားခွင့်ပြုတယ်ပရိယတိပฏิပတိစာပေခြင်းကတရားပို့ချတရားဟောတရားပြခြင်းအလုပ်ပฏิပတိဒီလိုမလုံးနိုင်ဘူးကျမ်းမာရေးမကောင်းပါဘူးဆိုရင်တကွေးတင်ရကိတ္တငင်းချမ်းမှုအတွက်တမထဝိပဿနာတွေကျင့်ကြံကြိုးကိုအားထုတ်တဲ့လို့တဲ့ဒီနှလုံးကိုလုံနေလို့ရှိရင်လောဘဒေါသမောဟငြိမ်းချောင်းခြင်းကျင့်နေတယ်လို့တသိတ္တိတာပေါ်သွားပြီတဲ့ဒါကြောင့်မို့ဒီအလုံးနှလုံးကိုမလုံဘူးဆိုရင်တော်တော်များများလောဘဒေါသမောဟတိုးပွားပါလိမ့်မယ်ဒီအလုံးနှလုံးကိုလုံရင်လည်းပဲလောဘဒေါသမောဟတွေကထိုက်တလောက်ငြိမ်းသွားလိမ့်မယ်ဆိုတော့ဒါဆန်ဖြစ်နေနံပါတ်1မှတ်ကြောက်ပေါ့အဲ့တော့ဒုတိယမေခွန်းထပ်ပြီးတော့ရှိလာရှင်ဘုရားပရိယတိပฏิပတ္တိမလုံတာဒီမလုတ်ဘူးဆိုလို့ရှိရင်အခြားစီးပွားရေးတွေလို့ရင်လောဘဒေါသမောဟတွေတိုးပွားတယ်ဆိုတာနားလည်ပါပါပရိယတိပฏิပတ္တိဒီအလုံးနှလုံးကိုလုံးယုံတော့လုံးယုံနေတဲ့လောဘဒေါသမောဟငြိမ်းမှသလားလို့မေးခွန်းထုတ်ရရှိအဲ့တော့အဖြေရလည်းပဲဒီဟာလုံးယုံနေတဲ့မငြိမ်းဘူးလို့ဒီလိုပဲဖြေလို့ရပါပါအဲ့တော့ဘာမှန်ကန်ရမလဲဆိုတော့နံပါတ်1ဒီလုပ်ငန်းအပေါ်မှာစိတ်စေတနာမှန်ကန်ရတယ်တဲ့အဲ့တော့စိတ်စီနဲ့မှန်ကန်ရတယ်ဆိုတော့ဘာပြောလို့လဲခွန်ကြီးတို့ကပရိယတိစတင်တိုက်ကြီးလုပ်နေတယ်တရားတွေဟောတယ်ထိုက်တယ်လို့တရားလည်းပဲကြားတယ်ပေါ့အဲ့တော့စတင်တိုက်ကြီးထောင်ပြီးတော့စတင်တဲ့ပုံစံတွေလည်းပဲလုံလုံငန်းပိုင်းဆိုင်ရာတော့စတင်စာချဆိုတော့မြတ်စွာဘုရားကခွင့်ပြုလိုက်လိုက်ဒါပေမဲ့စိတ်စီနဲ့မှန်ကန်ရမယ်ဆိုတော့ဂုံနေရှိဖို့သူ့ပေးပွဲတွေဘာတွေသူ့တွေရဖို့နာမည်ကြီးဖို့ဒီစိတ်တွေနဲ့လုပ်ကြည့်ဘုန်းကြီးတို့စာချတဲ့ပုဂ္ဂိုလ်တွေလည်းပဲငါတို့တိုက်စာမှုပဲအောင်လို့ရှိရင်နာမည်ကြီးလာမယ်လူတွေလူတရားဓမ္မတွေဝင်ထွက်များလာမယ်လူတွေတန်းတဲ့လူတွေများပြီးတော့ဘုန်းကြီးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့စာသင်စာချလုပ်ကြည့်တရားဟောတဲ့ဘုန်းကြီးတွေလည်းပဲလာဘတ္တကာရအတွက်တရားဓမ္မတွေကိုခေါ်လိုက်တဲ့တရားကိုနားယူပြီးတော့အသိဉာဏ်မှန်နဲ့ရပါစေဆိုတဲ့စိတ်မပါဘဲနဲ့လာဘတ္တကာရကိုပဲဥတည်ပြီးတော့ဟောကြည့်တရားပြတာလည်းပဲငါတို့စိတ်ကလူများအောင်စသဖြင့်ရည်ရွယ်ချက်ကြီးနဲ့ပြကြည့်လုံငန်းပိုင်းဆိုင်ရာမှန်ကန်ပေမဲ့စိတ်စေတနာမမှန်ကန်လို့ရှိရင်မနာတာစီပဒုတ်ဌိနာဘာတတိဝါကရောတိဝါတတောနံဒုက္ခမနွေတိသက္ကံဝဝါဒောကရံနဲ့
ဒီစိတ်ထားကလောဘဒေါသတွေနဲ့ရှင်လုံးလို့ရှိရင်ကာယကံပြုပြီးဝစီကံပြုပြီးတတော်နဲ့ဒုက္ခမနေတည်တဲ့နောက်ဆုံးဒုက္ခတွေလိုက်ပြီးတော့အပင်ဆင်းရဲတည်တောင်ရောက်တယ်လို့မြတ်စွာဘုရားကတည်လင်းဟောခဲ့တယ်ပေါ့ဒါကြောင့်မို့လုပ်ငန်းမဆိုင်ရာအမှန်ကန်ပေမဲ့လို့စောစောကလာဘတကာရရည်ရွယ်ချက်တွေနာမည်ကြီးလို့မို့ရည်ရွယ်ချက်တွေနဲ့လုပ်ရတယ်ပဲခွန်ကြီးတို့လည်းပဲအပေတကားဆိုတာစိတ်မချရဘူးတဲ့ဘာလို့တော့ဆိုတော့ရည်ရွယ်ချက်မှန်ပေမဲ့လို့နံပါတ်1ဒုတိယပိုင်းဖြစ်တဲ့စိတ်စေတနာမှားယွင်းသွားတယ်မိစ္ဆာပဏိတံစိတ်တံပါပိယောနံတတောပရိမှားယွင်းတဲ့စိတ်ဓာတ်ဟာတိတ်ပြီးတော့ကြောက်ကြရကောင်းတယ်ရိုးရိုးမိဘတွေလုံးမပေးနိုင်တဲ့ဟာတွေကိုပဲအပဲတိချပြစ်နေတယ်တမ္မာပဏိတံစိတ်တံနဲ့စိတ်မှန်မှန်ထားလို့ရှိရင်လည်းနိဗ္ဗာန်ချင်နိဗ္ဗာန်ချမ်းသာတည်းပို့ပေးနိုင်တယ်ကိုယ်စိတ်ဆွမ်းအားတိတ်ပြီးတော့အရေးကြီးတဲ့ကြောင့်မြတ်စွာဘုရားကဓမ္မပရမစိတ်တဝတ်ရောဘာလျောတိတံကိုပဲဟောကြားတော်မူခဲ့တယ်ပေါ့ဒါကြောင့်မို့ဘုန်းကြီးတို့ဘက်ကလည်းဘယ်လိုကြည့်ရဲမလဲ။သာသင်နဲ့သံဃာတော်ရှင်မြတ်တွေလည်းလက်ထပ်ဒီပေါ်မှာမဖြစ်ဘဲနဲ့မေတ္တရာဖြစ်အောင်။ဒီစာတွေကိုသင်ယူပြီးတော့အသိဉာဏ်တွေရလိုက်ငါတို့ဆွမ်းအားရှိသမျှကျင့်မယ်။တစ်ချိန်မှာတက်လာလို့ရှိရင်သံဃာတော်ရှင်မြတ်တွေကိုပြန်လည်ပြီးတော့စာသင်ပို့ချခြင်းအဖြစ်သာသနာတော်ကြီးရှိအောင်တရတရားပါဝင်လုပ်မယ်။ငါတို့မှလည်းပညာပါရမီဖြစ်ပြီးတော့မတ်ဖို့နိဗ္ဗာန်ရဲ့ပါရမီဖြစ်မယ်ဆိုတဲ့စိတ်ထားတွေနဲ့လုပ်လို့ရှိရင်လည်းလုပ်ငန်းမယ်လည်းမှန်ကန်တဲ့စိတ်ထားတွေလည်းမှန်ကန်တော့လောဘဒေါသတွေကြာလေကြာလေနည်းနည်းသွားတယ်လောဘဒေါသတွေမောဟတွေကြာလေကြာလေငြိမ့်ငြိမ့်သွားတယ်တဲ့ကြာတော့နောက်ဆုံးအရိယာနဲ့ပဲရောက်သွားတာပါပဲဒါကြောင့်မို့ဒီစိတ်ထားမှန်ကန်မှုလေလိုတယ်တဲ့လုပ်ငန်းပိုင်းမှာမှန်ကန်မှုဆိုရင်တော့စိတ်ထားတွေဘာမှသွားပြီးတော့တွက်ပြရမလို့တော့အစကတည်းကမှားနေမှာတော့အရင်လဲမှာတော့အဖြာချင်းဖြစ်တယ်ဆိုတာပြောစရာမလိုတော့တယ်လို့ပဲဒီလုပ်ငန်းပိုင်းဆိုင်ရာကစပါးနေမှာတော့စိတ်တက်စစ်စစ်စရာမလိုတော့ဘူးလောဘဒေါသတွေတိတ်ပြီးတော့တိုးပွားတော့မှာပေါ့တဲ့ဒါကြောင့်မို့ဒီမိမိတို့ဒီတန်ဃာတော်ရှင်မြတ်ကြီးဘက်ကလည်းပဲနံပါတ်၄ပရိယတ်ဤပฏิပတ်တိပฏิပတ်တိလုပ်တဲ့ပုဂ္ဂိုလ်တွေရဲ့လည်းပဲဒီလိုပဲပေါ့ကို၅မိနစ်ကျင့်လို့ရှင်၅မိနစ်ခေတ္တငြိမ်းတယ်တဏှာကြီးတရားထိုင်ရင်တဏှာကြီးတွေတငြိမ်းတယ်ဆိုတဲ့စိတ်တက်နဲ့ကျင့်ရပါတယ်ဒီလိုမှမဟုတ်ပဲနဲ့ငါဒီလိုတော်ထွက်ပြီးတော့တရားကျင့်တရားဓမ္မတွေဘလို့တူးလိုက်မယ်ဘာဖြစ်လိမ့်မယ်လို့ရည်ရွယ်ချက်တွေဆိုလို့ရှိရင်အညာဟိလာဘုပ္ပနိတာဆိုတဲ့အတိုင်းနိဗ္ဗာန်နဲ့လဘတက္ကရဏတခြားစီပဲဒီစိတ်ဓာတ်တွေနဲ့ပြင်လဘတက္ကရဏအပေကြီးတော်မှကြာနေတယ်လို့ဒါဘာလဝတ်မှလည်းပြင်မြတ်စွာဘုရားဟောကြားတော်မူခဲ့တယ်ပေါ့ဒါကြောင့်မို့ဒီမိမိတို့စံနေတဲ့မှာလောဘဒေါသမောဟငြိမ်းချမ်းအခြင်းကျင့်တဲ့တန်ဃာတော်ရှင်မြတ်ဆိုတာဘာလဲဆိုတော့နံပါတ်၁ပရိယတိပฏิပတိကိုစိတ်ထားမှန်မှန်ပရိယတိပฏิပတိကိုလုံးလုံးရမယ်ပေါ့နံပါတ်1အဲ့ဒီအလုပ်ပေါ်မှာလဲတစ္ဆာရှိရှိနဲ့စိတ်စေနာမေတ္တာတရားတွေဦးစီးပြီးတော့လုပ်ရမယ်တဲ့လာဘတကာရဆိုတာအာရမဏဓိပတိမတက်ဖဲနဲ့သူကသူဥပနိတ္တယနဲ့လိုလိုဖြစ်လာရင်အပြစ်မရှိဒီလိုမှမဟုတ်ပဲလာဘတကာရကိုပဲအာရမဏဓိပတိတက်ပြီးတော့ဒါရဖို့ဆိုလုပ်လို့ရှိရင်အဖြစ်တည်ရှိတယ်တဲ့ဒါကြောင့်မို့အဲ့ဒီလောဘဒေါသမောဟငြိမ်းချောင်းအကျင့်ကျင့်တယ်ဆိုတာဘယ်လိုသိရမလဲမလို့တစ်ပရိယတိပฏิပတိအလုပ်ကိုလုပ်နေကြတယ်နေအဲ့ဒီလုပ်ပုံမှာလည်းပဲဆွမ်းအားရှိတဲ့စိတ်ထားမှန်မှန်လေးနဲ့ကြိုးစားပြီးတော့ပုထုဇဉ်ရဲ့လေရောက်မှန်အောင်ကြိုးစားနေပြီဆိုရင်ဒါအင်္ဂါ၃ချက်နဲ့ပြည့်စုံပြီတဲ့အလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ဆိုတာအဲ့ဒီနံပါတ်၁လောဘငြိမ်းအောင်ကျင့်နေကြတယ်နံပါတ်၄ဒေါသတရားငြိမ်းချမ်းအောင်အကျင့်မှန်တွေကိုကျင့်နေကြတယ်။နံပါတ်၃မောဟတရားငြိမ်းချမ်းအောင်အကျင့်မှန်တွေကိုကျင့်နေကြတယ်။အဲ့ဒါဆိုရင်လူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်စုံပြီတဲ့။ဒါလည်းပဲသိပြီတော့အရေးကြီးတယ်ပေါ့။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တုန်းကအိတ်တကနတ္တာနဲ့အင်ကုရနတ္တာဆိုတာရှိခဲ့တယ်။သူတို့နဲ့ကလည်းမြတ်စွာဘုရားကဒီတာဝရဏနဲ့ပြည်မှာအဘိဓမ္မာတရားဟောတော့တရားလာလာကြတယ်ပေါ့တရားလာလာတော့အိန္ဒကနတ္တာကဘုရားရှင်ရဲ့လက်ရဘက်ကအင်ကုရနတ္တာဘုရားရှင်ရဲ့လက်ဝဲဘက်ကနာနေတယ်စပြီးတော့ရောက်တဲ့အချိန်မှာကတ်ပြီးတော့ထိုင်နေကြကတ်ထိုင်နေတိုင်းနဲ့တကူကြီးနဲ့ဒီလာတဲ့ခါမှာအင်ကုရနတ္တာကနောက်ဆုတ်ပေးလိုက်နောက်တကူကြီးတဲ့နတ်ဗြဟ္မာရိတာတဲ့ကနောက်ဆုတ်ပေးတယ်နဲ့ကြာတော့မြတ်စွာဘုရားနဲ့ဘလောက်ဝေးသွားတော့ဆိုဆက်နှစ်ယူစနာလောက်ဝေးသွားတယ်အင်္ဒကနတ္တာကတော့ဘသူပဲလာလာဒီနန်းလေးပဲမြတ်စွာဘုရားနဲ့ကတ်ထိုင်နေတော့မြတ်စွာဘုရားလည်းသူ့ရဲ့သာသနာတော်မှာလောဘဒေါသမောဟငြိမ်းချောင်းနေကျင့်နေကြတဲ့ကျင့်ပြီးတဲ့တန်ဃာတော်ရှင်မြတ်တွေရဲ့ဂုဏ်ကိုပေါ်လွင်ပါစေဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီစိတ်ထားနဲ့သူတို့ကိုမေးလိုက်တဲ့အခါမှာအင်ကုရနတ္တာလျှောက်တပည့်တော်တဲ့ဒီဟိုတုန်းကသာသနာ့ပသာမှာအနှစ်2000ပတ်လွန်ထိုးခေါက်တန်းကြီးတွေကိုတန်းပြီးတော့အနှစ်2000လုံးတပည့်တော်တူတန်းခဲ့တယ်ခရားတဲ့ဒ ဒါပေမဲ့တပည့်တော်လှူဒန်းခဲ့တဲ့လူဝှို့သူရဲ့လူခံတဲ့ပုဂ္ဂိုလ်ရဲ့သီလမရှိတဲ့ပုဂ္ဂိုလ်ဖြစ်နေတယ်။ဘာနဲ့တူတယ်လဲဆိုတော့ကြက်ပြီးကုန်းမြေမှာသွားပြီးတော့လေယာဉ်စိုက်ကြိုးတယ်လို့ပဲသုံးတင်းကျဲမှာတရင်တော်နိုင်နိုင်ရတယ်လို့ပါပဲခင်ဗျာတဲ့။အလှခံပုဂ္ဂိုလ်ရဲ့သီလသမားရီပညာနဲ့တော့တပည့်တော်ကနှစ်ပေါင်းနှစ်တောင်ကုသိုလ်ပြုခဲ့ပေမဲ့လို့အာနုဘုံနဲ့ပြီးတော့ကိုယ်တည်းတကိုးကြီးတဲ့နေ့တွေတိုင်းနောက်ဆုံးပေးခဲ့ရပါတယ်တဲ့။အင်ကုရနတ္တာအဲ့လိုလျှောက်ပြီးတော့တာအိန္ဒကနတ္တာကတော့တဲ့ဘာကုသိုလ်လုပ်ခဲ့လို့ဆိုတော့ရက်ဆောက်ပြောက်ပြည့်တဲ့အရှင်နုရုဒ္ဓရဟန္တာမထေရမြတ်လောဘဒေါသမောဟတွေငြိမ်းနေတဲ့ရဟန္တာရှင်မြတ်ကိုဆွန်တဆွန်တောင်းတဲ့ပုဂ္ဂိုလ်ပေါ့အဲ့ဒီဆွန်တဆွန်တောင်းတဲ့ကုသိုလ်ဟာရှင်နုရုဒ္ဓသီလသမာဓိပညာဆိုတဲ့ဓာတ်မြေဩဇာတွေသိကောင်းတဲ့အတွက်ညောင်းကြီးလောက်တိုက်တဲ့ညောင်းပြင်းကြီးလောက်ရတဲ့အတွက်တကိုးတွေအင်မတန်ကြီးပြီးတော့မြတ်စွာဘုရားတရားဟောတဲ့နေရာမှာတူတဲ့တကိုးကြီးမတဲ့လက်ပြန်ပါလေတိတ်မတွေ့ရဘူးလေမြတ်စွာဘုရားနဲ့မခွာပဲနေရတယ်ဒါပါတော့ဆိုတော့အလှကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်မပြည့်ကွာသွားတယ်လို့ဒါကောက်ချက်ချလို့ရတယ်ပေါ့မိမိတို့လည်းပဲမိမိတို့မြို့မှာဖြစ်ဖြစ်ဘယ်မြို့မှာဖြစ်ဖြစ်တန်ဃာတော်ရှင်မြတ်တည်ကိုကိုးကွယ်ပြီးဆိုလို့ရှိရင်တန်ဃာတော်ရှင်မြတ်တည်ဘက်ကဒီ၃ချက်ထိုက်တော့ပြည့်စုံပြီဆိုရင်ဒီတန်ဃာတော်ရှင်မြတ်တည်ကိုဘယ်ကြောင်းတိုက်ပြီးဖြစ်ဖြစ်ဒါကိုးကွယ်ရမှာပဲဒါကြောင့်မို့လောဘဒေါသမောဟငြင်းချောင်းကျင့်မှန်နေလို့ကျင့်ပြီဆိုရင်မြတ်စွာဘုရားကအဲ့ဒါအလှခံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ပြည့်စုံတယ်တဲ့အဲ့ဒီလို၃ချက်နဲ့ပြည့်စုံလို့ရှိရင်လည်းပဲအဲ့ဒီဒကာဒကာမတွေမျိုးကောင်းသားမျိုးကောင်းသမီးတွေရဲ့အလှကုသိုလ်ဟာသမုဒ္ဒရာ၄စင်းထဲမှာရှိနေတဲ့ရေတွေကိုပြည်တောင်းနေရေတွက်လို့မရတယ်လို့ပဲသူ့ရဲ့တန်ဓေမှာကုသိုလ်တွေကရေတွက်လို့ပမာဏပြည့်လို့ကိုမရတော့ဘူးလို့မြတ်စွာဘုရားကပေါ်ကြားခဲ့တယ်ပေါ့အဲ့တော့ကောင်းပြီအလှခံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်တော့သိသွားပြီပေါ့အလှပေးဘက်ကယနေ့တရားဓမ္မတွေဘက်ကအင်္ဂါလည်းပဲပြည့်စုံရသေးတယ်တာကတော့အာလုံးတရားဓမ္မတွေကြာဖို့နေတဲ့စေတနာ၃တန်တော့ပုပ္ပစေတနာမုံစစေတနာအပရစေတနာဒီစေတနာ၃တန်နဲ့ပြည့်စုံရင်အဲ့ဒါလူကံဘက်ကလည်းပဲ3ပါးလူပေးဘက်ကလည်းပဲ3ပါးဆိုတော့အင်္ဂါ6ပါးနဲ့ပြည့်စုံတယ်ဆိုတော့အဲ့ဒီလူကအင်မတန်မှနိဗ္ဗာန်ကြီးအထောက်ပံ့ပေးနိုင်တဲ့ကုသိုလ်ဖြစ်ပြီတဲ့။ကောင်းပြီလူပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ3ပါးပါတော့ဆိုတော့ဒီတာဘိကဝေဒါယကောပုပ္ပေဝဒါနာတုမနောဟောတိတရံစိတ်တံပတာရီတိတတဝါဒါမနောဟောတိဘေကဝေမဘုံနိဗ္ဗာန်လိုလားလူသားလူသမီးတို့ဤဓာဤငါဘုရားရဲ့သာသနာတော်၌ဒါရယကိုစွန့်ကြဲပေးကံလူရန်နဲ့မျိုးကောင်းသားမျိုးကောင်းသမီးတီဒါနာစွန့်ကြဲပေးကံလူရန်ဒီမှာပုပ္ပေဝရှေးဖို့၌တာလျင်သူမနောဝန္တာရှင်ပြသောစိတ်ရှိသည့်ဟောဒီဖြစ်ပါသည်တရံတရံတော်ပေးလူတန်းနေခြင်းမှာစိတ်တမ်းမြင့်ရဲ့စိတ်ကလေးကိုပသာရီတီကြည်လင်စေ၏တတဝါပြည်လူကြီးတဲ့နောက်ပိုင်းမှာလည်းပဲအတ္တမနောဝမ်းမြောက်ရှင်ပြသောသိရှိသည့်ဟောဒီဖြစ်ပါသည်ဤသည့်သို့ဘဂဝါသုံးလောကတုဒ္ဒရှင်တော်မြတ်ဗျာသည်အဝေါ်စာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းမြတ်စွာဘုရားကတန်ဃာတော်ရှင်မြတ်တီဘက်ကလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃ချက်ဟောပြီးတဲ့နောက်မှာလူပေးတဲ့ဘက်ကလည်းအင်္ဂါ၃ချက်ပြည့်စုံအောင်ကြိုးစားရတယ်တဲ့။အဲ့တော့နံပါတ်၁အင်္ဂါဘာလဲဆိုတော့ပုပ္ပစေတနာတဲ့။ပုပ္ပစေတနာဆိုတာဘာလို့ဆိုတော့မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်တဲ့စေတနာပေါ့။အဲ့တော့မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်တဲ့စေတနာဆိုတော့ယနေ့ဇန်တရာတဲ့ဓမ္မကြီးမိတို့ဇန်ခံမယ်ဆိုတော့ရှင်ဥဒ္ဓမတို့ရဟန်းခံမယ်ဆိုတော့စောစောပိုင်းကလေးကဘလို့စီစဉ်မယ်ဘလို့လူမယ်ဘလို့လုံးမယ်စသည်ဖြင့်နှီးနှောတိုင်တိုင်ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ကြမှာတူရရမယ်တန်ရမယ်အကြောင်းကြီးလုံးရမယ်အားဒီပြောပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီဆိုရင်အဲ့ဒါပုပ္ပစေတနာနဲ့ပြည့်စုံတာပဲဒါတော့မှတချို့တဲ့ကတည်းကဓမ္မတွေကပုပ္ပစေတနာချိုယွင်းသွားတတ်တယ်ဘလို့ချိုယွင်းလို့ဆိုတော့မိမိတို့မိသားစုရှိတယ်ဆိုရင်ခင်ပွန်ဖြစ်တဲ့လူကဘလို့လှုပ်ရှင်နေဆိုရင်ဇနီးဖြစ်တဲ့လူကကန့်ကွက်ပြီးတော့ပြောအဲ့တော့မင်းကဘာသိလို့လို့စသည်ဖြင့်စကားတွေပါတွေများပြီးတော့ညှိနှိုင်းမှုမလုပ်သေးနဲ့တူကအလိုရှိရင်တူကလျှော့ပြီးတော့ဒီလိုပေါ့ညှိနှိုင်းနိုင်တဲ့တူလိုတူအချိုးချောင်းလေးတွေပြရမယ်စာတချို့ကမာနတွေကြီးပြီးတော့ငါကောင်းဆောင်ဆိုပြီးတော့ငါလုပ်တယ်လို့ဖြစ်ရမယ်ဆိုပြီးတော့သာသမီရဲ့တင်ပြတာကိုလည်းပဲဒေါသတကြီးပဲဖြစ်နေဒီလိုသာလုပ်လို့ရှိရင်တော့ပုပ္ပစေနာမဖြစ်တော့ဘူးတဲ့ရှေ့ဖို့မှာဒေါသအာဃာတတွေများတတ်တယ်ဒါကြောင့်မလူမီမှာတိတ်ပြီးတော့တရိထားရတယ် မိမိတို့သားသမီးနဲ့မိဘတိုင်းနေတယ်ဆိုရင်လည်းသားသမီးရဲ့တင်ပြလို့ရှိရင်မိဘကမကောင်းဆိုရင်အကြောင်းအကျိုးလေးနဲ့ပယ်ပြဒီလိုဒီလိုလုံးဝဘလို့ဘလို့အကြောင်းအကျိုးရှိတယ်အကြောင်းအကျိုးနဲ့တင်ပြလို့ရှိရင်ပုပ္ပစေနာဆိုတာပြက်ခဲပါလေတဲ့အဲတချို့ကြတော့ဒီလိုအကြောင်းအကျိုးမဟုတ်ဘဲနဲ့တကူတော်အာနာပြပြီးတော့မင်းရဲ့ပါတိလို့လည်းဒါဘလို့စသည်ချင်းကြမ်းကြမ်းတမ်းတမ်းနေနဲ့ပြောလိုက်လို့ရှိရင်မိမိတို့ကုသိုလ်တော်လုပ်ဖြစ်ပါရဲ့မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်ရမယ်တဲ့ဒေါသတွေဖြစ်သွားတဲ့ပုပ္ပစေနာလေးတွေနဲ့ချို့ယွင်းသွားတတ်တယ်လို့စပေးရတယ်လို့ဆိုတယ်ပေါ့ဒါကြောင့်မင်းတို့မလူမီမှာဘယ်တော့ဖြစ်ဖြစ်နိမ့်နိမ့်နိုင်နိုင်တိုင်နိုင်ပြီးတော့ပုပ္ပစေနာဖြစ်အောင်ကြိုးစားရပါဘူးပုပ္ပစေနာချို့လို့ရှိရင်မဖြစ်တဲ့တော့ပြီးတော့ကြမ်းကြမ်းနေမှာပြရတယ်ပေါ့ဒီအရွယ်သုံးပါးတွေမှာပထမရေမှာချို့ချို့တက်တဲ့နေရာပြီးတော့ဒီဒုတိယပိုင်းကြောင့်မှကောင်းစားတတ်တာဒါပုပ္ပစေနာချိုးတဲ့အကြောင်းတချို့ကြတော့လည်းဒီလိုမဟုတ်ဘူးတချို့နေရာတွေကြတော့ဒီပုပ္ပစေနာချိုးရင်မဖြစ်တဲ့တုံးဆိုတော့လှူဒန်းလိုက်တဲ့အတွက်ပစ္စည်းဥစ္စာတော့ချမ်းသာတတ်ပါတယ်တဲ့ဒါတွေနဲ့ရုပ်ဝတ္ထုဥပဒေအရတိတ်ပြီးတော့အယုတ်ချိုးတတ်တယ်ဒါပုပ္ပစေနာရဲ့အကျိုးဆက်ပစ္စည်းတွေတော့ချမ်းသာပါရဲ့ရုပ်ကအင်မတန်ရုပ်ဥပဒေအရချိုးပြီဆိုရင်ဒါပုပ္ပစေနာချိုးတယ်လို့စာပေတွေမှာကောက်ချက်ချပြတယ်ပေါ့ဥပမာပြောကြည့်လို့ကုသမင်းပေါ့ဖျားလောင်းဖြစ်တဲ့ကုသမင်းသိပြီတော့ရုပ်ချိုးတာလေတနေ့တော့ဘာလို့ဆိုတော့ဒီပပဝတိကိုကြည့်ချင်းလို့ရေကန်လေးရနေပြီးတော့ချောင်းပြီးတော့ပပဝတိရေကန်နဲ့လာတဲ့အချိန်မှာရေကန်လေးရနေပြီးတော့သူ့ရုပ်ကိုပေါ်ပြလိုက်တော့ပပဝတိကဘလူးထင်ပြီးတော့မုလေသွားတယ်တဲ့အဲ့လောက်ထိရုပ်ချိုးတယ်အဲ့တော့ဘာဖြစ်လို့ရုပ်ချိုးခဲ့ရတာလဲဆိုတော့တခုတော့ဘောဟာဒီဖျားလောင်းကုသမင်းကညီကိုနှစ်ယောက်ရှိတယ်ပေါ့အဲ့တော့ညီဖြစ်တဲ့ကုသလောင်းကညီပေါ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်အဲ့ဒီအကိုကြီးမှလည်းဇနီးတယောက်ပါရှိတယ်ဆိုတော့မကြီးနဲ့နေကြတယ်ပေါ့အဲ့တော့ချစ်ချစ်ပင်ပင်တူနေတဲ့အချိန်မှာတနေ့တော့ဒီကုသလောင်းဖြစ်တဲ့ညီငယ်ကတော်တယ်မှာတော်တယ်တော်တဲ့အခါမှာအဲ့ဒီကြံနေတဲ့မကြီးဖြစ်တဲ့လူနဲ့ကိုဖြစ်တဲ့လူကအိမ်မှာမုံမျိုးစုံလုပ်ပြီးတော့စားတယ်ပေါ့စားပြီးတော့သူတို့ရဲ့ညီဖြစ်တဲ့မောင်ဖြစ်တဲ့ကုသလောင်းအတွက်ခြံထားတဲ့အချိန်မှာသူတို့အတွက်စားပြီးတော့ခြံထားတဲ့အချိန်မှာပိစိကဗုဒ္ဓရှင်ရဲ့တပါးကကြွားပြီးတော့လှူခံလာတော့မကြီးဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီသူ့ရဲ့မောင်ဖြစ်တဲ့ကုသလောင်းအတွက်ခြံထားတဲ့မုံတွေကိုကဲဒီသူ့အတွက်ပြီးမှလုပ်ပြင်မယ်ဆိုပြီးတော့ပိစိကဗုဒ္ဓရှင်ရဲ့ကိုလှူလိုက်အဲ့ဒီလှူနေတဲ့အချိန်တိုက်တဲ့ဆိုင်ထဲမှာဟိုကတော့ပြန်ရောက်လာတော့လူငယ်ဆိုတော့ဟိုကပြောတယ်ငါမောင်နဲ့ငါမောင်အတွက်ခြံထားတာရှင်ပိစိကဗုဒ္ဓရှင်ရဲ့လာလို့လှူလိုက်တယ်လေပြောရောအော်သူတို့အတွက်ကြတော့စားပြစ်တယ်ငါအတွက်ကြတော့လှူတယ်ဆိုပြီးတော့လူငယ်သဘာဝစိတ်တည်းခက်ထန်လာပြီးတော့ပိစိကဗုဒ္ဓသဘိတ်ချင်းထည့်ထားတဲ့မုံကိုပြန်ပြီးတော့ဆွဲလှူတယ်လှူပြီးတော့ဘာလို့လဲဆိုတော့နောက်တော့တရားပေါက်ပြီးပြန်လှူလိုက်တာပါပဲအဲ့ဒီမှာပုပ္ပစေတနာလေးချို့ယွင်းတဲ့အတွက်တိကုတ္တမဖြစ်တဲ့အခါမှာအာနာဩဇာတိတ်ကမာရီတိတ်ကြည့်ပြီးတော့ရှင်ဘုရင်တို့ဖြစ်ပါရဲ့ဒါပေမဲ့ရုပ်ဥပ္ပဒိကဘလူးတကောင်တော့ပဲတိတ်ပြီးတော့ဆိုးရတယ်ဒါပါဖြစ်လို့လေဆိုတော့ပုပ္ပစေနာချုပ်ခဲ့လို့တဲ့ဒါကြောင့်မိမိတို့တူတဲ့တန်းတဲ့နေရာမှာပုပ္ပစေနာမချုပ်အောင်မိမိတို့မိသားစုချင်းချင်းသားသမီးချင်းချင်းမိတ်ဆွေချင်းချင်းအကျိုးအကြောင်းနဲ့ကြားပြီးတော့ဘလို့လူမဲဘလို့တန်းမဲကျန်းခံတဲ့ကံမပဲဘလို့လုပ်မဲဆိုရင်ဒါပုပ္ပစေနာချုပ်စရာအကြောင်းမရှိတော့ဘူးတဲ့အဲ့တော့မာနအတ္တကိုချပြီးတော့အကျိုးအကြောင်းလေးနဲ့ဆင်ញင်စဉ်းစားသုံးသပ်လို့ရှိရင်ဒီပုပ္ပစေနာချုပ်ဖို့အကြောင်းမရှိဘူးဒါကြောင့်မို့ပုပ္ပစေနာဆိုတာဘာလဲဆိုတော့မလူမီမှာဝမ်းမြောက်ဝမ်းသာဖြစ်တဲ့စေတနာလို့ဒီလိုချင်းချုပ်မှတ်ခဲ့ဖို့နောက်မုံစစေနာခရတာအပရစေနာဆိုတာဘာလဲဆိုတော့တတဝါဓမ္မနောဟောတိဘေကဝေမေဖို့နိဗ္ဗာန်လိုလားမြို့သားလူသမီးတို့ဣရာဤငါဘုရားရဲ့သာသနာတော်၌ဒါယကောစွန့်ကျင်တေကံလူရန်နဲ့မြို့ကောင်းသားမြို့ကောင်းသမီးတီတတဝါပိတုကြည့်တဲ့နောက်မှာတော့အတ္တမနောဝံမြောက်ဝံသာရှင်ပြသောသိရှိသည်ဟောတိဖြစ်ပါသည်ဤဒီလိုဘဂဝါသုံးလောကဒေါသရှင်တို့မြတ်ဗျာသည်အဝဇ္ဇာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါသည်တည်းအပရစေနာဘာလို့ဆိုတော့တတဝါအတ္တမနောဟောတိတဲ့ပိလူပြီးတဲ့နောက်ဝမ်းမြောက်ဝမ်းသာဖြစ်ရအဲ့တော့ဘေးလူကြီးတဲ့နောက်ဝမ်းမြောက်ဝမ်းသာဖြစ်ဖို့ဆိုတာဘုန်းကြီးတို့ဘလို့လူမှဖြစ်နိုင်မလဲတချို့မဖြစ်ဘူးလို့ဒီလိုပဲပြောလို့ရတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဖြစ်စကားနဲ့ပြောရင်မစိုးရင်ကြရတော့ဆိုတာမစိုးရင်ကြောင်းတိုက်ပြီးနှစ်တိုက်ပြီးတီထောင်သွားခဲ့တဲ့ဗိဓိဇမဟာရတ္တကုရှင်ရတော်ဥတ္တရိယပြီးဝန်သာဆိုတာ ရှိခဲ့တယ်ပေါ့အဲ့ဒီဆရာတော်ရဲ့သူ့ရဲ့တရားဓမ္မတွေအပရစီနာမချို့အောင်ဆုံးမတဲ့တရားတွေတစ်ခုရှိတယ်ဘလို့လို့ဆိုတော့တရားဓမ္မလို့တဲ့ကိုယ်လူတဲ့ပစ္စည်းကိုမအောင်လူကြလို့အဲ့ဒီလိုပြောလို့ရှိတယ်အဲ့ဒီစကားမှာမအောင်လူကြတယ်ဘာပြောတာလဲဆိုတော့အပရစီနာဖြစ်ဖို့အတွက်တွန်းအားပေးတဲ့စကားပါဒီမိမိတို့ပြည်စီတခုထားပါတော့မိမိတို့ကပိဋကတ်သုံးပုံလူကျင်နေထားတော့ပိဋကတ်သုံးပုံလူကျင်တာကိုတောချောင်းနေမှာစာမတက်တဲ့ဥစဉ်ကြီးတွေဘာတွေရှိနေကြအဲ့ဒီဥစဉ်ကြီးတွေသွားပြီးပိဋကတ်သုံးပုံလူရင်ကောင်းတဲ့ဆိုပိဋကတ်သုံးပုံသွားလူလူတော့ဒီဥစဉ်ကြီးတွေကဒီစာကြီးတွေမကြည့်တဲ့တော့ဘာလို့လဲဘီယူရဲထဲမှာလှထည့်ထားတော့ဒီပိဋကတ်သုံးပုံကပို့ချမဲ့လူလည်းမရှိကြီးမဲ့လူလည်းမရှိဘီယူရဲမှာအလှလည်းရှိနေတယ်အဲ့တော့သူတန်းတာတဲ့တရားဓမ္မတွေဒီစာအုပ်ကြီးကိုကြည့်ပြီးတော့စာသင်စာချလုပ်မှကုသိုလ်တွေပို့ပြီးတော့အပရစီနာဖြစ်တယ်ခုတော့ဘီယူရဲမှာဒီတိုင်းထည့်တာတော့အဲ့ဒီအပြူအရဲလူလို့ဒီလိုခေါ်ရတယ်အဲ့တော့ပိဋကတ်သုံးပုံလူချင်းဘာဖြစ်မလဲဆိုစာသင်တိုက်တွေသွားပြီးတော့လိုအပ်တဲ့စာအုပ်ပိဋကတ်သုံးပုံတော့မှရှိနေလို့ချင်းနောက်ထပ်လိုနေတဲ့စာအုပ်ကိုလူသင်ဒါမှဒီစာအုပ်ကိုကြည့်ပြီးတော့စာသင်စာချတရားဟောတရားပြတွေလို့လို့ရှိရင်မိမိတို့မှာဒီစာအုပ်မှာစာချနေတယ်မြတ်၊ကိုင်နေတယ်မြတ်အလူရှင်မှာတွေးလိုက်တယ်တွေးလိုက်တယ်ဝမ်းမြောက်ဝမ်းသာဖြစ်တယ်အဲ့ဒါပရတိနာဖြစ်တယ်အဲ့ဒါမအားတဲ့အလူလို့ဒီလိုခေါ်လို့ရပါပါ။နောက်ကျောင်းနေပါလေနောက်တချို့ကနာမည်ကြီးတဲ့နေရာမှာသွားပြီးတော့ဝိုင်းဝန်းဆောက်တယ်ကျောင်းကြီးတွေပြီးတော့တော့ခတ်ထားတယ်နေမဲ့တန်ခါကမရှိဒါကြောင့်အားတဲ့အလူလို့ခေါ်တယ်တရားဓမ္မတွေလူထားတဲ့ကျောင်းကဒီကျောင်းကိုလူထားတယ်ဆိုလို့ရှိရင်ကျောင်းပေါ်မှာတန်ခါတော်ရှင်ကဒီစာကြည့်ကြစာအံ့ကြဆရာဝတ်တက်ကြတရားထိုင်ကြဒါဆိုလို့ရှိရင်လူထားတဲ့ပုဂ္ဂိုလ်မှာတွေ့တိုင်းတွေ့တိုင်းတိတ်ပြီးတော့ကုသိုလ်တွေဖြစ်တယ်ဝမ်းလည်းဝမ်းသာစောစောကတော်ကြီးပိတ်ပြီးတော့ခတ်ထားတဲ့နေဆိုင်ကိုကျောင်းပေါ်မှာစာသင်စာကြဆရာဝတ်တက်လုပ်တာအင်မတန်ကုသိုလ်ရတာပေါ့အဲ့ဒါမအားတဲ့အလူပေါ့ဘာမှမလုပ်ဘဲနဲ့တော့ခတ်ထားလို့ရှိရင်အားတဲ့အလူလို့မဆိုရင်ဆရာတော်ပြိုင်ကြဒီလိုပြောလို့လူဖြစ်တယ်ပေါ့ဒါကြောင့်မို့တရားဓမ္မတွေမိမိတို့ကပရတိနာမချို့ခြင်းဘူးဆိုရင်ဘာလို့လဲကိုလူတဲ့ပစ္စည်းကိုမအားတဲ့နေရာလူတဲ့တကယ်တုံးချမဲ့နေရာလူကြောင်းစားလို့ရှိရင်လည်းပဲဒီကြောင်းကိုတုံးချမဲ့နေရာလူစာအုပ်လူတန်းလို့ရှိရင်လည်းပဲဒီစာအုပ်ကိုတကယ်အသုံးပြုမဲ့ပုံကိုယ်တွေတန်ခါနေရာဌာနကိုကြည့်ပြီးတော့တွေ့ပြီးဆိုရင်အဲ့ဒါဟာမိမိတို့အတွက်ပရတိနာဖြစ်တယ်တွေ့တိုင်းတွေ့တိုင်းဝမ်းမြောက်တယ်တဲ့ဒါကြောင့်မို့တတဝါဒမနောဟောတိတတဝါပိလူကြီးတဲ့နောက်မှာတော့အတ္တမနောဝမ်းမြောက်ရှင်ပြတော့သိရှိသည်ဟောဒီဖြစ်ပါသည်အဲ့ဒါအပရစေတနာပဲဘုန်းကြီးတို့ဒီမှာတောရွာတွေမှာရှိသေးတယ်ပေါ့ဘယ်လိုတော့သူတို့တချို့ကမိမိတို့ကသုံးသိန်းလောက်တတ်နိုင်တယ်ဘေးကနေအမေတသက်မှာတစ်ခါလူရတာလောက်တာလောက်ဘာမှနောက်ဆုံးနေတော့အကျွေးတွေယူလူလူပြီးတဲ့အခါမှာအကျွေးတွေကျင်းတော့ထင်တော့မရတော့ဘာဖြစ်တယ်လဲဆိုတော့မိမိတို့ရှိတဲ့ပစ္စည်းတွေရောင်းချဆက်တော့စီးပွားရေးတွေကြအဲ့ဒီအချိန်မှာမိမိရဲ့လူကိုပြန်တွေ့တိုင်းတွေ့တိုင်းသူဟာဝမ်းမြောက်ဝမ်းသာမဖြစ်နိုင်ဘူးတဲ့အဲ့ဒါပရစေနာမဖြစ်နိုင်တော့အဲ့တော့ကိုယ်လူနိုင်တော့ဘန်းချက်ပြီးတော့လူလို့ရှိရင်ပရစေနာဖြစ်တယ်ကိုယ်စိတ်ချနေမဲ့နေရာလူလို့ရှိရင်ပရစေနာဖြစ်တယ်ပေါ့ဒါကြောင့်မိမိတို့လူတဲ့တန်းတဲ့နေရာမှာအဲ့ဒီပုံကိုယ်တွေတချို့ပြောနေတယ်အာဘသူပြင်းရှင်ပြုလူကြီးလှုပ်လိုက်ပြီးတဲ့စီးပွားရေးကိုကြသွားတာပဲလို့ပြောလို့ရှိတယ်အမှန်တော့မြတ်စွာဘုရားလူကြကြတော့ကိုစားမဲ့ခမင်းလေးကတလုံးတစုံလူပါတဲ့တူတန်းလိုက်တဲ့အတွက်ဘဝတန်တရာကြီးကြည့်လိုက်လို့ရှိရင်ဆင်းရဲသွားတဲ့ပုဂ္ဂိုလ်ငါတပည့်ညတ်ဘုရားတပည့်ညတ်ဉာဏ်နဲ့ကြည့်တာတော့မတွေ့ရပါဘူးလို့မြတ်စွာဘုရားအဲ့ဒီလိုပြောတာအဲ့တော့သူတို့ကဘာလို့ဆင်းရဲတာလို့ဆိုတော့လူလို့ဆင်းရဲတာမဟုတ်ပါဘူးဘုံပက္ခသနတွေမမောလို့ဆင်းရဲတာလို့ပပလော်လော်လေးကိုကိုယ်ကဖွဲ့ချပြီးတော့ကြည့်တယ်လို့ရှိရင်ဒါသဘောပေါက်ပေါက်ပေါက်ဒါကြောင့်ပရစီနာမချို့ရအဲ့တော့ပရစီနာမချူအောင်စောစောကကိုပစ္စည်းကိုအတုံးကြမဲ့နေရမအမှန်နေရလူကိုဝမ်းသာရှင်ရောက်နေမှာလူလို့ရှိရင်ဒါတွေးတိုင်းတွေးတိုင်းဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့ဒါဆိုရင်ပရစီနာနဲ့ပြည့်စုံသွားနိုင်တယ်ပေါ့ခုယဟန်ကန်တာတဲ့ဆိုရင်မိမိတို့ယဟန်တော်ပညာတွေသင်တိလသမารီတွေပညာတွေသိတွေးတိုင်းတွေးတိုင်းပရစီနာတွေဖြစ်မှာပဲဒါကြောင့်မို့ပရစီနာဆိုတာဝမ်းမြောက်ဝမ်းသာတူပြီးတဲ့နောက်မှာလည်းဆက်ပြီးတော့ဖြစ်နေတာပရစီနာလို့ခေါ်တယ်ပေါ့ပရစီနာချွေလို့ရှိရင်ဘာဖြစ်တဲ့တုံးဆိုတော့ဘုန်းကြီးတို့တာဝတိတိတခါတော့ကကောတလမင်းရဲ့မြတ်စွာဘုရားကနေ့လေ7နာရီလောက်ကြီးရောက်တယ်။ရောက်လာတော့ဘာလျှောက်တော့ဆိုတော့မြတ်စွာဘုရားကမင်းကြီးရဲ့နေ့လေခေါင်းခေါင်းဘာလုပ်လာတာလဲဆိုတော့မှန်လားပါဗျာတဲ့တာဝတိမျိုးထဲမှာတစ်ထည့်တစ်ယောက်ဆုံးတယ်။သူ့မှာသာသမီလည်းမရှိဘူးဗျာတဲ့။အဲ့တော့သူ့ရဲ့ပစ္စည်းတွေကိုလည်းပဲမစားရမတော့ရဲ့ပစ္စည်းတွေကထိပ်ပြီးတော့ချမ်းသာတယ်ဗျာတဲ့။ငွေတုံးတွေကသူ့မှာ380လောက်ချမ်းသာတယ်ဗျာတဲ့ ကျန်တာရတော့ပြောမနေနဲ့မြတ်စွာဘုရားတဲ့ဒါကြီးကတော့သမီးကံမရှိတော့ဒီပုဂ္ဂိုလ်ကတိတ်ပြီးတော့ထူဆန်းနေစားနေတာလည်းပဲသကွဲထမင်းပုံရင်ရင်ပဲစားနေတယ်ဝတ်တဲ့ဝတ်ကလည်းပတ်ဆိုင်လျှော်ချီနဲ့ရက်ထားတဲ့ကျန်းပြီးဆိုတဲ့သုံးလံနဲ့အဝတ်ဒီဝတ်တယ်တွားလာတဲ့ကသုံးပြတဲ့ရထားလေးကလည်းရထအိုလေးဘုရားတဲ့နေ့ရိုင်းနေတာပဲနောက်ပြီးတော့ချီးရလည်းပဲသိရွတ်တွေဆက်လုပ်ထားတယ်ပစ္စည်းတွေချမ်းသာပြီးတော့ကိုဝန်းကိုတောင်မတရာတဲ့အင်မတန်မှကက်စီနေတဲ့တစ်ထည်ပဲဗျာဆိုတော့မြတ်စွာဘုရားကအတိတ်ကြောင့်ပြန်ဟောပြတဲ့အခါမှာအဲ့ဒီတစ်ထည်ဟာတဲ့ဒီသာဝတိမြို့မှာပဲတစ်ထည်တယောက်ဖြစ်ခဲ့ဘူးတယ်ပေါ့ဒီနေ့တော့ပစ္စည်းကဘုရားတရာတိကြီးဆိုတဲ့ပစ္စည်းကဘုရားရှင်မြတ်ကသွန်ခံကြွားလာတယ်ပေါ့သွန်ခံကြွားလာတော့နေတဲ့နေတဲ့တကားမှမလောင်ဘူးတဲ့အဲ့ဒီနေ့တော့သူကမနှက်ခင်းမှာသာပြည်လေးဖြစ်နေကောင်းကောင်းမွန်မွန်လေးစားပြီးတော့တဘူတိုက်ပြီးတော့နေတဲ့အချိန်မှာပိဿကဗုဒ္ဓကြွလာတာစိတ်ထဲမှာကြည်လင်နေတာနဲ့ရှင်မကြီးတဲ့ဟောဒီမှာပိဿကဗုဒ္ဓတပါးကြွလာတယ်ဆွန်းလောင်းလိုက်ပါဦးဆိုပြောပြောသူကရှင်ပြန်ပြီးသွားတယ်ပေါ့ဘောသွားတော့မျိုးသမီးကလည်းပဲဩငါယောက်ျားကတရားတရားမွဲလိုက်တာနေတိုင်းတစ်ခါမှမလောင်းတိုင်းဘူးအဲ့သူမလောင်းတိုင်းတော့ငါလည်းမလောင်းယနေ့တော့လောင်းတိုင်းနဲ့လောင်းတိုင်းနာလည်းပဲရိုးရိုးရှမ်းတော့မဟုတ်ဘူးရှမ်းနာရှင်မြတ်ပိဿကဗုဒ္ဓရှင်မြတ်အဲ့တော့ကောင်းပြီမြို့မေဆိုတာဒီလောင်းမှာပဲဆိုပြီးတလေးသမင်းကြီးချက်ပြီးတော့ဝမ်းမြောက်ဝမ်းသာနဲ့လောင်းလိုက်တော့တာလောင်းတော့ပိဿကဗုဒ္ဓလည်းပဲဒီသွန်နေသူကဏ္ဍမာရဏတောင်မှာပြန်ပြီးတော့ခြားပိဿကဗုဒ္ဓနေနဲ့ဝေဖန်ပြီးတော့ဖုံးပေးလို့တဲ့အတွက်မဖုံးပေးဘဲနဲ့ပြန်ကြွတဲ့အချိန်မှာစောစောကတချေလာလည်းပဲရောက်လာတော့ရှင်ပြားတဲ့တပည့်တော်တို့ရင်ကတပည့်တော်လောင်းတိုင်းနဲ့လောင်းနာလာဆိုတော့ဟိုကပြောလေပြောပြီးတော့သူကလှမ်းပြီးတော့လေပင်ခြေစားလေးထောက်ပြီးတော့ပေါင်းလေးစောင့်ပြီးတော့ကြည့်လိုက်တဲ့အခါတပိတ်ထဲမှာကောင်းပြီဆိုတာတွေပြီးတော့သူကဘာကြံတော့ဆိုတော့ဩတဲ့ငါရဲ့ဒီကောင်းပြီဆိုတဲ့သွန်နေကိုစားပြီးတော့ဟောဒီပိစိကယဟန်နေကတွားပြီးတော့အိတ်နေတော့မှာပဲတဲ့ငါရဲ့ဒီသမင်းလေးခင်းနေကောင်းပြီဆိုတာတွေကိုငါရဲ့လုံသမားတွေကြုံနေကြွေးတာကမှကြီးကြီးတင်ပြီးတော့ငါပေါ်မှာလှုပ်လှုပ်ပေးလေဦးမယ်ခုတော့သူ့လူလဲရတာမှားလေစွာတဲ့တွားပြီးစားအိတ်နေတော့မှာပဲဆိုပြီးတော့အပရသေနာလှူပြီးခိုင်းပြီးမှချုပ်တဲ့တွားရှာအဲ့ဒါကြောင့်မို့တဲ့သူကတတိဘဝတော့ရောက်ပါရဲ့ဒါပေမဲ့ကိုဝန်းကိုတော့ပတ္တရာတဲ့အင်မတန်ကက်စီနေတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဆိုပြီးတော့မြတ်စွာဘုရားကကိုတလတ်တမီးကိုဟောပြလိုက်တယ်ပေါ့အဲ့တော့ဒီမှာလည်းပဲဒီဝတ္ထုမှာလှူဒန်းပြီးတဲ့နောက်မှာဝမ်းမြောက်ဝမ်းသာမှုဖြစ်ပေတဲ့နှမျိုးစိတ်တွေတွန့်လို့စိတ်တွေဖြစ်ခဲ့တဲ့အတွက်သူဟာဖြစ်ရပေါ်တိုင်းလှူဒန်းလိုက်တဲ့အတွက်ပစ္စည်းတွေပေါ်ပြီးမယ်လို့တဲ့အင်မတန်ကက်စီနေပြီးကိုဝန်းကိုမတရာတဲ့ဖြစ်ရတာပရသနာချို့လို့လို့ဒီလိုသဘောပေါက်ပေါက်နောက်ရေးကြည့်ဆုံးကဘာလို့ဆိုမုံစစီတယ်မုံစစီတာကတော့ဘာလို့ဆိုတော့တတံစိတ်တံပတာတိတိဘေကဝေမဂ္ဂနိဗ္ဗာန်တို့လားနုသနုသမီးတို့ဣဒာယိသာဗျာဤသာသနာတို့၌ဒါယကောစွန့်ကျင်ပေးခြင်းလူတန်းနဲ့မျိုးကောင်းသားမျိုးကောင်းသမီးတိတတံတတံတို့ပေးလူစနေခြင်းမှာစိတ်တံမိမိရဲ့စိတ်ကလေးကိုပတာတိတိကုသိုလ်တွေဝမ်းရံစေ၍ကြည်လင်စေ၏ဤသည်သို့ဘဂဝါသုံးလုံးကဒုဒါရှင်တို့မြတ်ဗျာသည်အဝဇာကရုဏာရှိသောပင်များအပြင်ဟောကြားတော်မူခဲ့ပါသည်တည်အဲ့တော့ဒကာဒကမတွေပြည်စုံကပုပ္ပစေနာပုပ္ပစေနာဆိုမလူမီဖြစ်တဲ့စေနာချိုယွင်းလို့ရှိရင်ရုပ်ဆင်းအင်မတန်ဆိုးတက်တဲ့ချမ်းသာလာမယ်အပရစေနာဆိုတူပြီးတဲ့နောက်ဝမ်းမြောက်ရတယ်ဝမ်းမမြောက်ဘဲနဲ့ဖြစ်လို့ရှိရင်နှမျိုးစိတ်တွေပေါ်လာလို့ရှိရင်ပစ္စည်းဥစ္စာချမ်းသာတာကိုဝမ်းကိုတော်မတရာတဲ့အင်မတန်ကက်စီနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့ခုမုံစစေနာကြတော့တိတ်ပြီးတော့ရည်ကြီးတယ်မုံစစေနာချွေရင်တော့နိဗ္ဗာန်နဲ့ကိုလွဲသွားတတ်တယ်အဲ့တော့မုံစစေနာပါလို့ဆိုတော့တဏ္ဍစိတ်တံမသာတိတိလှူဒန်းနေတဲ့အချိန်မှာကြည်လင်တဲ့စိတ်ထားနဲ့လှူရတယ်ကြည်လင်တဲ့စိတ်ဓာတ်နဲ့လူတယ်ဆိုတော့နိခမတက်သွင်းပြီးတော့လူမပို့ပြီးတော့ကောင်းအောင်ပြေဝတယ်ပါရမီဒါနဖြစ်တယ်ပေါ့ဘလို့ဖြစ်ရလဲဆိုတော့ကာမဒေါသဘဝဒေါသနိခမနာလက္ခဏာနိခမံတဲ့မိမိလူတန်းတဲ့အခါမှာကာမတရားဘဝတရားကိုကြော်လွားပြီးတော့လူတန်းနိုင်မှာပါရမီဒါနဖြစ်တယ်အဲ့ဒါမှမုံစစေနာစစ်ဖြစ်တယ်မုံစဆိုတာဆွန့်လွတ်တဲ့ရာယူတဲ့လက္ခဏာမဟုတ်ပါဘူးအဲ့တော့လူတန်းတဲ့ချိန်မှာဘလို့ကာမတရားတွေကြော်လွန်လဲဆိုတော့ဖျားရပြို့လို့တင်ငန်းနေပါလေကိုလူခံပြီးတော့ရဟန်းတော်ရှင်ဥဒ္ဓမဟာသာသနာပေါင်းဖြစ်တဲ့ရဟန်းဘွားကိုတက်ရောက်တပည့်တော်ရဲ့ပြည့်စုံကိုသုံးပြုပြီးတော့သာသနာလူတွေချမ်းချမ်းသာသာလုံဆောင်နိုင်ပါစေပြည့်ညံ့သူတွေရပါစေတရားဆိုရင် ရှင်ဥဒ္ဓမချမ်းသာဖို့ပဲကြည်စုတဲ့တန်ဃာတော်ရှင်မြတ်တွေချမ်းသာဖို့ပဲဆုံးကတ်တယ်ဆိုရင်မိမိမှာဗာဖြစ်ခြင်းလို့လူတယ်၊ညာဖြစ်ခြင်းလို့လူတယ်၊ယာတုတက်ခြင်းလို့လူတယ်ဆိုတဲ့ဒီလိုချင်တဲ့လောဘတွေကြော်လွားပြီးတော့မေတ္တာတန်တန်နဲ့စေတနာတန်တန်နဲ့လူပြီးဆိုရင်အဲ့ဒါမောစာစစ်သွားတာကြည်လင်တဲ့ကုသိုလ်စိတ်နဲ့လူတယ်လို့ပြောလို့ရဒီလိုမှမဟုတ်ဘဲနဲ့ယာတုတက်ခြင်းလို့ဗာဖြစ်ခြင်းလို့ဆိုရင်လောဘတွေနဲ့ဆိုရင်ဒါမောစာစစ်တာမစစ်တော့ဘူးတဲ့ဒါကြောင့်လူတန်းတဲ့အခါမှာလူကံပုဂ္ဂိုလ်တွေချမ်းသာစေလို့တဲ့မေတ္တာတန်တန်နဲ့လူတန်းလို့ချင်းကိုယ့်အတွက်လိုချင်တဲ့ကာမတရားတွေလွန်မြောက်သွားတယ်အဲ့ဒါဘုံစစေနာစစ်တော်တော်နောက်ပြီးတော့ဘဝတရားကိုကြော်လွန်ရမယ်ဆိုတော့ဘာလို့လဲဆိုတော့ဘုရားတို့ဒီလိုလူတိုင်းရတဲ့ကုသိုလ်ကြောင့်ခန္ဓာဆင်းရဲချုပ်ကြီးရဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရစီဆိုရင်နိဗ္ဗာန်ကိုမျက်မှောက်ပြုရစီဆိုရင်32ဘုံကြီးမလိုချင်တော့ပါဘူးဆက်ဆုပ်ပါတယ်ဆိုတဲ့အဓိပ္ပာယ်ရောက်တဲ့အတွက်32ဘုံဆိုတဲ့ဘုံဘဝကိုလည်းဆက်ဆုပ်ကြော်လွန်ပြီးသားဖြစ်သွားတယ်ဒါဘုံစစေနာစစ်သွားတာဒီလိုမှမဟုတ်ဘဲနဲ့လူပြင်းလူချမ်းသာ၊နတ်ပြင်းနတ်ချမ်းသာဆိုတဲ့32ဘုံထဲမှာဝိလေဝိလေဆိုရင်ဘဝကြီးကြောင်းတာနေလည်းပဲမုံစစင်နာမစစ်ဘူးတဲ့အဲ့တော့မုံစစင်နာစစ်လို့ချင်းလို့ရှိရင်လူကံပုဂ္ဂိုလ်တွေချမ်းသာတဲ့စေတနာနဲ့တန်တန်နဲ့လူရတယ်ကိုယ့်အတွက်လည်းပဲနိဗ္ဗာန်သီးသန့်ဆုတောင်းရတယ်တဲ့တောင်းတာဆိုရင်အဲ့ဒါမုံစစင်နာစစ်တာပဲဒီလိုမှမဟုတ်ဘဲနဲ့ကိုယ်အတွက်ဗာဖြစ်ခြင်းလို့လောကီကျူးတွေဝင်ပြီဆိုရင်လောဘတွေဝင်ဆက်တဲ့အတွက်တဏ္ဍာစိတ်တံပတာတွေတူတန်းနေတယ်မှာကုသိုလ်စိတ်ကြည်လင်တဲ့စိတ်တန်တန်ဖြစ်ရမယ်ဆိုတဲ့အကုသိုလ်တွေရောသွားရင်ဒါမုံစမစစ်တော့ဘူးတဲ့ဒါကြောင့်မို့ယနေ့တရားဓမ္မတွေလည်းပဲမိမိတို့တူတန်းတဲ့ကုသိုလ်တွေမုံစစင်တာဖြစ်စီရင်လို့ရှိရင်လူကံပုဂ္ဂိုလ်တွေချမ်းသာစီလို့တဲ့စေနာတန်တန်မိမိတို့အတွက်နိဗ္ဗာန်အတွက်ထောက်ပံ့ဖြစ်ပါစေလို့အာရုံပြုလူရင်ဒါမုံစစင်တာလည်းပဲစစ်ပြီတဲ့အဲ့တော့ဒီကုသိုလ်လောကီကုသိုလ်ကံရဲ့အကျိုးကတော့သုမတောင်းလည်းပဲဒီပင်ဆိုင်ရင်ဒီပင်ပေါက်တယ်လို့ပဲဒီမျိုးစင်ဆိုင်ရင်ဒီပင်ပေါက်တယ်လို့ပဲအကုသိုလ်ကံလို့ရင်အကုသိုလ်အကျိုးပေးတယ်ကုသိုလ်ကံလို့ရင်ကုသိုလ်အကျိုးပေးတယ်ဆိုတာလူတန်းနေတဲ့အချိန်မှာစိတ်မညွတ်လည်းပဲသူ့အလိုလိုဖြစ်တဲ့ဒါကမ္မနိယာမသဘောတရားတွေဖြစ်သွားမှာပေါ့ဒါကြောင့်မို့မိမိတို့အဲ့ဒီလိုစေနာသုံးဌာန်နဲ့ပြည့်စုံအောင်လူတန်းရတယ်မောဇစေနာနဲ့အဲ့ဒီလိုလူတန်းပြီးရင်ဝိဒ္ဒနိတိတာကုသိုလ်ဖြစ်ပြီးတော့ပါရမီကုသိုလ်ဖြစ်ပြီးတော့နိဗ္ဗာန်ကြီးထောက်ပံ့ဖြစ်နိုင်တယ်ဒီလိုမှမဟုတ်ရကြတဲ့ဒီဂုံမကတတဲ့နေရဝိုင်းရံပြီးတော့တူလို့ရှိရင်နိဗ္ဗာန်ကြီးထောက်ပံ့မဖြစ်နိုင်ဘူးလောကီအကျိုးကိုပဲပေးနိုင်တယ်တဲ့ဒါကြောင့်မို့အဲ့ဒီလိုမုံစစေနာကိုလည်းပဲဖြောင်းချမ်းအောင်လူတန်းရပါပါအဲ့ဒီလိုတူတူပေးတဲ့ပုဂ္ဂိုလ်ကပုဗ္ဗစေနာမုံစစေနာပရစေနာပြည့်စုံပဲအလူကံပုဂ္ဂိုလ်ကလည်းပဲလောဒလောဘဒေါသမောဟငြိမ်းနေသို့မဟုတ်လောဘဒေါသမောဟငြိမ်းချောင်းခြင်းနေခြင်းပြီးဆိုရင်အဲ့ဒါအင်္ဂါ6ပါးနဲ့ပြည့်စုံအဲ့ဒီအင်္ဂါ6ပါးနဲ့ပြည့်စုံတဲ့ကုသိုလ်မျိုးဟာတရားဓမ္မတွေဘက်ကပြည့်စုံတဲ့စေနာသုံးတန်နဲ့ပြည့်စုံပြီဆိုတဲ့ကုသိုလ်မျိုးဟာဘလို့မှရည်တွက်လို့မရပဲနိဗ္ဗာန်ကြီးမျက်မှောက်ပြုမှနိုင်ပါတယ်ဒါကြောင့်မို့ဒီနေ့ဒီယဟန်တကားရဲ့ဇန်တကားမှာဖြစ်ကြတဲ့ဥတင်တွေဒေါ်ချိုချိုဝင်းနေတဲ့ကွာအလုံးမိသားစုပါကုသိုလ်ကောင်းမှုပြုတိုင်းပြုတိုင်းစေနာသုံးတန်ပြဋ္ဌာန်းပြီးတော့လူတန်းနိုင်ကြပါစေစေနာသုံးတန်ပြဋ္ဌာန်းပြုတန်းပြီးတော့နောက်ဆုံးဖရာကြီးရသူတော်ကောင်းတွေဝင်ဆိုင်ရာဖြစ်တဲ့နိဗ္ဗာန်ကိုကိုစီကိုငှမဉဏ်ဖွဉံဖြင့်ပြင်းမြစွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း